Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ View American သံကနေ2022ဇွန်လ20ရက်နေ့တင်းလာနေညပိုင်း View မြန်မာပိုင်းစီစဉ်လေးကိုမိတ်ခင်ပြောင်းဆွေးမြေတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်းမြန်မာဘာသာစီစဉ်လေးကိုလိုင်းလိုမီတာ19 kHz 1553ည9.25 kHz 1783ည9.32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီနေ့ညအတွက်စီစဉ်မှုကတော့ကျွန်မအီတန်စမာ
အရင်ခသိန်ကင်းကျင်းကြပါစေကျွန်တော်တမောင်သမ်းပါမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကဥမဲ့အိမ်မဲ့ဒုက္ခသည်တွေရဲ့ရည်တွေ့ဟာကမ္ဘာတဝန်းဒုက္ခသည်စုစုပေါင်းရဲ့80ရာခိုင်နှုန်းနီးပါးရှိနေပါတယ်အာဏာသိမ်းပြီးကတည်းကဒုက္ခကြုံတွေ့နေကြတဲ့လူပေါင်း3သိန်းဝန်းကျင်ကိုကူညီနိုင်ခဲ့ပေမဲ့အခက်အခဲတွေကိုကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမြန်မာနိုင်ငံရုံးကကြေညာလိုက်ပါတယ်ကမ္ဘာပေါ်ကအကြီးအမားဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ Hotel Total Yena ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပြစ်ပေးဖို့ပြင်သစ်အစိုးရကိုဝိုင်းဝန်းတောင်းဆိုလိုက်ကြပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးကသတင်းတွေကိုကိုစောဝင်းလိုက်နဲ့တင်ပြကြပါပါ
။ဟုတ်ကဲ့ပါရှင်။တင်လာညတွေထိတဲရနိုင်ငံတကာနဲ့မြန်မာသတင်းတွေအတူဒီနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်ထင်ပါတော့။
ကျေးကျေးထူးလက်ရှိမှာလဲတွားပြီးတော့မှအင်းငင်းသွားပဲပေါ့နော်စိုင်းတို့တွေကဘုံကဝိုင်းထောက်ပြီးတော့မှစံနှုတ်ပေါ်တာပေါ့နော
်ဒုက္ခသည်စခန်းမှာပဲ20လောက်နေလာရတဲ့အကြောင်းဒုက္ခသည်တယောက်ကပြောပြသွားခဲ့တာပါပြည်စုံဝင်နာဆင်ကြပါမယ်မြန်မာဒုက္ခသည်ရေအတွက်ဒီထက်တောင်များလာနိုင်နေဆိုပြီးတော့ဒီနေ့မှကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှကုလသမဂ္ဂကပြောပါတယ်ထိုင်းရောက်မြန်မာနိုင်ငံသားတွေအချုပ်ထဲကအခက်ခဲစကိုင်းတိုင်းကကြေးရွာမီးရှို့ခံရတာဒီလိုနောက်ဆောက်ရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တတ်တက်အောင်သတင်းလွှာစားတဲ့စီစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်အခုရေဆုံးတော့တင်းလာနေညထိတဲ့ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်သန်းနဲ့ကိုစောဝင်းလိုင်တို့ကကြေညာပေးပါမယ်ရှင်
ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကအကြက်တဲတွေကြောင့်ဖြစ်ပေါ်လာခဲ့တဲ့ဥမဲ့အိမ်မဲ့ဒုက္ခသည်တွေရဲ့ရေအတွက်ဟာကမ္ဘာတဝန်းဒုက္ခသည်များရဲ့စုစုပေါင်းရဲ့80ရာခိုင်နှုန်းနီးနီးရှိတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်ဒုက္ခသည်အများဆုံးနိုင်ငံစီးရင်မှာဆီးရီးယား၊ဗင်နီဇွဲလား၊အာဖဂန်နစ္စတန်၊တောင်ဆူဒါနဲ့မြန်မာနိုင်ငံတို့ပါဝင်ကြပါတယ်ဒီနေ့ဂျော်လာ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားခဲ့တာ22နှစ်ရှိပြီဖြစ်ပါတယ်ဒီနေ့ကမ္ဘာဟာဒုတိယကမ္ဘာစစ်ပြီးလူတွေအများဆုံးအိုးမဲ့အိမ်မဲ့စွန့်ခွာနေကြတဲ့အကြီးအမားဆုံးအကျတ်တဲကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်ဒါကြောင့်လည်းဘေးကင်းလုံခြုံအောင်ကိုရှာဖွေခွင့်ဆိုတဲ့ခေါင်းစဉ်နဲ့ဒီနေ့ကမ္ဘာဒုက္ခသည်များနေ့ကိုကျင်းပပါတယ်2021ခုနှစ်နှစ်ကုန်အထိကမ္ဘာတဝန်းမှာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြသူဒုက္ခသည်83,000ရှိပြီးကုလသမဂ္ဂရဲ့ပြီးခဲ့တဲ့တနေ့ကတည်းကစာရင်ရှစ်ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုတွေအပြီးဒုက္ခသည်တွေထပ်တိုးလာခဲ့တဲ့အတွက်အခုကမ္ဘာတစ်ဝှမ်းမှာဒုက္ခသည်တန်းတရာအထိရှိသွားပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။နိုင်ငံတကာအသိုက်အဝန်းအနေနဲ့ပဋိပက္ခတွေအဆုံးသတ်ရေးအတွက်ရေရှည်တည်နှက်တဲ့အဖြစ်မရှာနိုင်ခဲ့ဘူးဆိုရင်လူသားတွေအတွက်စိတ်မကောင်းစရာဖြစ်ဆိုးတွေဆက်ကြုံနေရမှာဖြစ်ကြောင်းလည်းဖိလစ်ပိနိုဂရန်ဒီကပြောကြားလိုက်ပါတယ်။
မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလအာဏာသိမ်းပြီးခရက်ကမြန်မာနိုင်ငံကပြည်သူတွေကြုံတွေ့နေရတဲ့အကြက်တဲတွေကိုညင်နိုင်ရေးမှာကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့မှာပြောကြားလိုက်ပါတယ်။အာဏာသိမ်းပြီးနောက်အကြက်တဲနဲ့ကြုံတွေ့နေရသူ3သိန်းဝန်းကျင်ကိုတော့ကူညီနိုင်ခဲ့တယ်လို့ကမ္ဘာဒုက္ခသည်နေ့အထိမ်းအမှတ်အဖြစ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့အမြင်ကို UNHCR ရဲ့အင်တာနက်ဆာမျက်နှာမှာMiss Hank Jung Jun ကပြောကြားတော့တာပါမိဘကြောင့်၃ပစ္စည်းဆောင်အခင်းနေရောင်ခြည်တအား၃မိအိမ်နေအပါအဝင်ကေဆေးပစ္စည်းတွေကိုလူပေါင်း13,200ကို2021ခုနှစ်မှာပို့ပေးခဲ့ပြီးလူပေါင်း13,300ကိုအမိုးအကန်နဲ့နေနိုင်အောင်စီစဉ်ပေးခဲ့တယ်လို့ Miss Hank Jung Jun ကပြောပါတယ် 2022ခုနှစ်ပထမ6လမှာနောက်ထပ်လူတသိန်းကိုထပ်ဖြည့်ကူညီခဲ့တယ်လို့လည်းဆိုပါတယ်။အာဏာသိမ်းပြီးကတည်းကဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်ထိုင်းနဲ့အိန္ဒိယနိုင်ငံတို့ကိုထွက်ပြေးခိုလိုနေကြသူတွေများလာတာနဲ့ပြည်တွင်းမှာပဲအိုးအိမ်စွန့်ခွာရှေ့ပြောင်းနေထိုင်ကြတဲ့သူတွေပိုပြီးများလာနေတယ်လို့လည်းသူကပြောပါတယ်။အဲ့လိုပြောင်းရွှေ့နေထိုင်ကြတဲ့နှုန်းကလည်းအနာဂတ်မှာပိုပြီးများလာစရာရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကျမရဲ့ဝန်ဆောင်မှုစာနာရေးခါထောက်ပံ့မှုအသက်မွေးလုကန်နိုင်တဲ့အခွင့်အလားဘန်စနစ်နဲ့ဆက်သွယ်စနစ်တွေပြည့်ယွင်းလာတဲ့အတိုင်းမြန်မာပြည်သူတွေကိုမြန်မာပြည်သူတွေအဖို့ဘေးဒုက္ခတွေကြုံရဖို့ပိုပြီးများလာနေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ Total Energy Company အနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပြစ်ပေးဖို့ပြည်သူ့ဆွေးအားကိုမြန်မာနိုင်ငံနဲ့တကွာနိုင်ငံတကာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကဝိုင်းဝန်းတောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံကလူခွေရေးချိုးဖောက်မှုတွေကြောင့်ဥရောပသမ္မတကအရေးယူပိတ်ဆို့မှုတွေချမှတ်ထားပေမဲ့ဒါတွေကမလုံလောက်ဖဲတင်းတင်းကြပ်ကြပ်လုပ်ဖို့မြန်မာစစ်ကောင်စီလက်အောက်ကရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOGE ကိုငွေတွေထပ်လွှဲမပေးဘူးတားမြစ်မှုတွေလှုပ်ဆောင်ပေးဖို့အတွက်နိုင်ငံပေါင်း20မှာအခြေစိုက်တဲ့လူမှုအဖွဲ့အစည်းပေါင်း459ဘက်ကပြင်သစ်သမ္မတနဲ့ပြင်သစ်အစိုးရစီကိုတောင်းဆိုလိုက်ကြတဲ့အကြောင်းဂျွန်လ20ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဥရောပသမ္မတကအရေးယူခဲ့ရမှာဟာခွက်တွေးရှိနေတာကြောင့်တိုတယ်နဲ့မိတ်ဖက် American Chevron ဆိုရင် company တို့နိုင်ငံတွင်းကနေတကယ်ရွှေ့ပြောင်းမထွက်ခွာခင်6လအတွင်းမှာစစ်ကောင်စီကသူတို့စီကဥရောပယူရိုငွေတန်း250ဆက်ပြီးရရှိနေဦးမှာဖြစ်ပါလေ။ဒီငွေကြေးတွေကိုအသုံးပြုပြီးစစ်ကောင်စီကမြန်မာပြည်သူတွေကိုလေကြောင်းတိုက်ခိုက်တာတွေလုပ်နိုင်တယ်လို့ငွေကြေးအင်အားအထောက်အကူရစေတာကြောင့်သူတို့ရဲ့လောက်ရတွေနောက်တော့မတော်အောင်ပန်ပိုးရတဲ့ရောက်တယ်လို့တောင်းဆိုသူတွေကပြောကြပါတယ
်။ယူကရိန်းနိုင်ငံကိုကျူးကျော်စစ်ထိုးနေတဲ့ရုရှားဘက်ကဒီတနေ့ပတ်တည်းပိုပြီးရန်လိုတဲ့တိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကတနင်္ဂနွေနေ့ညဗီဒီယိုမင်ကုန်းမှာပြောပါတယ်။ယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်လောင်းဖြစ်လက်ခံရေးထောက်ခံတင့်မတင့်EU ခေါင်းဆောင်တွေစဉ်းစားနေကြမှာပဲအခုလိုပြောကြားတော့တာပါ။ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဇပိုရီဇီးယားဒေသကနေခါကီဖ်မြို့ပဲလမ်းကြောင်းကိုဥတီတိုက်ခတ်နေတယ်လို့လည်းသမ္မတဇယ်လင်စကီကပြောပါတယ်။ဒီဒေသလောင်စာဆီအခြေခံအဆောက်အုံတွေကိုရုရှားတပ်ကထပ်ပြီးတိုက်ခတ်နေတယ်လို့ယူကရိန်းရဲ့လောင်စာဆီဖြစ်တင်းနိုင်မှုအခြေအနေတွေကိုပိုဆိုးအောင်လှုပ်ဆောင်နေတာပါ။လာမယ့်ကြာသပတေးနဲ့တောက်ကြနေ့ထိပ်သီးဆွေးဝဲဒီမှာအဖွဲ့ဝင်28နိုင်ငံကယူကရိန်းကို EU အဖွဲ့ဝင်ဖြစ်တယ်မဖြစ်တယ်ကိုဆွေးနွေးမဲခွဲဆုံးဖြတ်ကြမှာပါခင
်ဗျာ။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတရမှာ9လမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်နေကြေညာနေပါတယ်။ရုရှားသတင်းစာဆရာဒီမီထရီမူရာတော့ဖ်ကသူရရှိခဲ့တဲ့ငြိမ်းချမ်းရေးနိုဘယ်ဆုတစ်စိတ်ကိုယူကရိန်းဒုက္ခသည်ကလေးတွေအတွက်ဒီနေ့တနင်္လာနေ့မှာလေးလံဖြစ်ပြီးကုလသမဂ္ဂကလေးမြတ်ရမှုအဖွဲ့ကိုတိုက်ရိုက်လှူဒါန်းသွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။စုစိတ်ကိုလေးလံပြစ်ဖို့စိတ်ကူးဟာသူ့ရဲ့စိတ်ကူးဖြစ်ပြီးစုရရှိခဲ့တဲ့ဒေါ်လာ9သိန်းကိုလည်းလူတန်းမှုကြီးညာခဲ့ပြီးဖြစ်ပါတယ်။အခုလိုလူတန်းနာဟာကလေးဒုက္ခသည်တွေအတွက်အနာဂတ်အခွင့်အလမ်းတရက်ကိုပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်။လေးလံပြစ်ပွဲကိုနယူးယောက်မြို့တော်မှာဒီကနေ့အမေရိကန်ရှေ့ကမ်းစံတော်ချိန်နေ့လယ်မှာကျင်းပမှာဖြစ်ပါတယ်။သူဟာရုရှားကနေကြာတာပိန်းကထွက်ခွာလာခဲ့ပြီးဖြစ်ပါတယ်။အင်တာနက်စာမျက်နှာကလည်းလေးလံခေါ်ထားခဲ့ပြီးတနင်္လာနေ့မနေ့ပိုင်းအထိအမြင့်ဆုံးကမ်းလှမ်းငွေကအမေရိကန်ဒေါ်လာ9သိန်း5000ရှိနေပြီဖြစ်ပါတယ်။
ဥရောပကိုရုရှားကတင်ပို့တဲ့ဓာတ်ငွေရှော့ချမှုကဥရောပဓာတ်စီစည်းတွေကိုပါရိုက်ခတ်မှုကြီးကြီးမားမားဖြစ်နေစေပြီးနယ်သာလန်နိုင်ငံမှာဓာတ်စီလက်ကားစည်းတနင်္လာနေ့မှာမြင့်တက်သွားပါတယ်။ဇူလိုင်လအတွက်ပေးနေတဲ့ဓာတ်ငွေတနအီပမာဏအတွက်1ယူရိုတက်ပြီးဩဂုတ်လအတွက်10ယူရိုဈေးတက်ပါတယ်။ရုရှားကနေဥရောပနိုင်ငံတွေကို Nord Stream Pipeline နံပါတ်1ကနေပို့နေတဲ့ဓာတ်ငွေပမာဏရှော့ချလိုက်လို့လာမယ့်ဆောင်းဝါဒီအတွက်ဆိုးရိမ်မှုတွေဖြစ်နေပါတယ်။ဂျာမနီကို Nord Stream အမှတ်1 pipeline ကနေပို့နေတဲ့ဓာတ်ငွေပမာဏကိုပြီးခဲ့တဲ့ကြာသပတေးနေ့ဇွန်လ16ရက်နေ့ကတည်းက40ရာခိုင်နှုန်းရှော့ချလိုက်ပါတယ်ခင်ဗျာ
။ကိုလံဘီယာသမ္မတအဖြစ်ရခိုင်ပြောက်ကြားတပ်ဖွဲ့ဝင်ဟောင်း Gustavo Petro ကိုပြည်သူတွေကတရင်းငွေနဲ့ကရွေးကောက်တင်မြှောက်လိုက်ကြပါတယ်။ဒါဟာ Latin America တိုက်လက်ဝဲသမားတွေရဲ့သမိုင်းဝင်အောင်ပွဲလည်းဖြစ်ပါတယ်။ရွေးကောက်ပွဲအာဏာပိုင်တွေရဲ့စည်းရေးအရမဲ96ရာခိုင်နှုန်းကိုရေးထွက်ပြီးတဲ့နောက်ပီချိုကမဲ90ရာခိုင်နှုန်းရရှိနေပြီးသူ့ရဲ့ပြိုင်ဘက်ရိုဒေါ့ဖိုဟာနန်ဒက်စ်က49ရာခိုင်နှုန်းရရှိနေပါတယ်။ CMU Munimiamune, a quen lank came and muri dre, Luruga machina muri jama, pishuga, pion lego, so ogera, pipare. At that chosen an area, pishua, tedodo, madu, pibi, tongua, goze, gunimia, sova, galati, M19, pioca, tapo, with the other pipare. Do our Colombian and I am muro, Bogota, a muro, when le pike, buduwa. Do not drive a yoga boy when I do. Francia Marquess Ale, Parama Uzo Lume, and Mutami, Dudia Tabra, Chilaga Bade, Business Senego, John Abbey, Yenan Tolo Dago, Sonta Melo, Duga Kripita Bade, Columbia Birega, Pionego, Duronioca, Santin, Pina, and Limelo, your name Taja Bade.
With J. Pompa Mu, Mintelare, Britain Nangama, Mieta Wanandi, Laza, Tumi, Pivo, Dizinibate, Sanabia, Townsovo, Season Nijabare, Nepon Liza Jocala, Dwin, a solo chinigo, Yashinide, with J. Pompa Mu, Nitago Labi, Loka Laza, Tumi Bede to a Kulu, Sanabiabo, Mapimini, Lora Balu, Loka Laza, Tumi, Mabede to a Mieta, a Kulu, Mieta Bunan, Tamaga, a Pue, RMT Gap, Yobare. Pitinangama, Kovi, Kayoga, Kusemurija, Tuala, Kanta Tarari, Pian Pun, Baby Nabai, Yetalunga, Piwa, Pian Malepa, and Dirajau, Wanani, Loga, Miyamia, Pinirama, Sanabia, Werego, Aku the Rimba, Inga, Jadabrine, Sininirima, Jimba, was seasoned Habare, Akulo, Mita, Wandanga, Downjo, Nangan, Tanangan, Long, Tongyaja, the Bimam, Echinga, Pitinangae, a Chima, Zompero, the Kupi de Glasto, Buri, Gita, Puero, Jimba, Nijinele, Taisai Nibare, Samu Waji Piame Jandarele, Dajan, Yakamu Shina Nelu, John Nima, Tri Binibi, Disanapia Wari got Tonguya Sisa Kogun in Opine, Britain Mieta Kunyabo, a Chimazon Sanapia Wepi Melu, Yetawan Dan Tamagaga, Biojwara Kamia.
ကျွန်လာ20ရင်းနေထိတဲ့အောင်တဲ့နေကိုဥတ္တမောင်တန်းနဲ့ကိုဇော်ဝင်းလိုင်လို့တင်ဆက်ပေးကြပါရှင်အခုဆက်ပြီးတော့တင်လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့မေလာဒုက္ခသည်စခန်းမှာနှစ်20လောက်နေထိုင်လာကြတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကသူတို့ကလေးတွေရဲ့အနာဂတ်ကိုမြင်နေရပြီးအပါဝင်တတိယနိုင်ငံတစ်ခုခုမှာခိုလုံွေပေးဖို့အတွက်
ဒုက္ခသည်စခန်းမှာဂျွန်လ20ရက်နေ့ကအပိပိဆိုင်ရာဒုက္ခသည်နေ့ကျင်းပခဲ့ပြီးဒုက္ခသည်တွေကတော့နှစ်ပေါင်း20လောက်ဒုက္ခသည်စခန်းထဲမှာပဲခပ်ပါမရှိသလိုနေထိုင်နေရတဲ့အတွက်သူတို့ရဲ့ကလင်းငယ်တွေအနာဂတ်ကင်းမဲ့နေတဲ့အကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံတကာနိုင်ငံမှာကိုလုံဝင်မရပဲဆယ်စုနှစ်နှစ်ခုနီးပါးဒုက္ခသည်စခန်းမှာပဲနေထိုင်စားတောက်ရေးအခက်အခဲတွေ ခုလို့ပြောပြပါဗျာ
။ငွေရဲ့ကျဲထိုးတဲ့ရှိမှလည်းတွားပြီးတော့မှအဲဒီငင်းကျွားပဲပေါ့နော်။စိုင်းဘုတ်တွေအကုန်လုံးကဝိုင်းထောက်ပြီးတော့မှစမ်းသပ်ထုတ်ပေါ်တာပေါ့နော
်။
ဟုတ်ကဲ့ဒုက္ခရဲ့ရဲ့ရှိခဲခဲကိုကြည့်ချင်းပြီးတော့ဒီတရားနေပြီးတော့ပိတ်ဆောင်မထားဘဲနဲ့ပုံပြေးပေးဖို့ပေါ့နော်။ပိတ်ဆောင်မထားဘူးဆိုတာလည်းဒါကိုကြီးကြီးလေးပြောလိုက်တာပေါ့နော်။ဒုက္ခရဲ့ဒီကပိတ်ဆောင်မထားဘဲနဲ့တစ်ခုခုပေါ့ကောင်းတဲ့အကြောင်းညာတစ်ခုခုလုပ်ပေးဖို့ပေါ့ဒီတိုင်းထားမယ်စား။အဲကျွန်တော်တို့ကျဆိုလို့ပြောချင်တော့ကျွန်တော်တို့သားသမီးတွေရဲ့နောင်ရေးကြက်ပြီးတစ်ခုခုကိုပေါ့နော်ထပ်ပေါက်ပေးတဲ့အနေနဲ့နိုင်ငံတကာရောခုံလုံးခွင့်ဒါမှမဟုတ်တနေရာကိုဓာတ်လုပ်ပေးနိုင်တယ်ဒီမှာရုံးတော့နေတိုင်းခွင့်ပေးမလားဆက်ဆိုလို့ရှိရင်လည်းအဆင်ပြေတယ်ပေါ့နော်တစ်ခုလုပ်ပေးလို့ဆိုရင်တော့ပိုကောင်းတာပဲ
ကိုဗစ်ကပ်ဘေးကာလနှစ်နှစ်နီးပါးအတွင်းမှာအပြင်ထွက်အလုပ်လုပ်ခွင့်မရတဲ့အခက်အခဲတွေကြောင့်ဒုက္ခတဲ့စခန်းတိုင်းမှာစာဝတ်နေရေးချက်တဲမှုတွေကပို့ပြီးတော့ကြီးထွားလာနေကြပါတယ်။ဒုက္ခတဲ့စခန်းတွေမှာစာဝတ်နေရေးပြဿနာကအကြီးဆုံးဖြစ်နေပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလပြင်ဒုက္ခတဲ့တူအတွက်ပေးတဲ့စားတောက်စရိတ်ဟာမလောက်ငှကြပါဘူး။ဒီအတွက်အခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်
။အခုပေးတဲ့290ဆိုတော့ကျွန်တော်အရင်တော့ဆန်လို့ပါလို့စိတ်ချသွားတော့အဲ့လိုမထုတ်ပေးတော့ဘူး။ focus ဆိုပြီးတော့ကတ်ပြားလေးပေးတာကတ်ပြားထဲမှာပတ်စံ290ဆယ်ပြီးပါတယ်။အဲ့ဒီကကျွန်တော်ရိတ်ချတော့9ဝယ်ဝယ်ဆောင်ဝယ်ပါဝယ်မိသေးရတော့စီကံလူတယောက်ကိုတလောက်မိသေးကအိမ်တော်ဦးကြီးကဆယ်ကီလိုရတယ်။ကျန်တဲ့မိကိုမိသားစုက5ကီလိုပဲရတယ်။တလားအတွက်နော်။အဲ့ဒါဖီးပေးတယ်ပတ်စံမပေးရဘူး။ကျန်တဲ့290လေးကဆန်စီသားငရုတ်ကျက်တော်ဝယ်ပေါ့နော်
။ဒုက္ခတဲ့အများစုဟာတတိယနိုင်ငံထွက်ခွာဖို့စောင့်နေကြရတာဟာဆယ်စုနဲ့နှစ်ခုနီးပါးလောက်ကြာနေပေမဲ့အခုထိလဲသွာလာလို့မရကြသေးပါဘူးအခုဆိုရင်ဒုက္ခတွေတွေဟာအစားအသောက်မလုံလောက်တဲ့ပြဿနာတွေသာမကကျန်းမာရေးကလေးငယ်တွေရဲ့ပညာရေးအခက်အခဲတွေကိုပါရင်ဆိုင်နေရတယ်လို့လဲဆိုပါတယ်
ဆက်ကြောရင်ဆိုင်နေရတဲ့ခါကဘာလို့ဆိုရှင် နမတိကရိခာတုံလောက်တော့မရတာတစ်ချက်နောက်ထပ်ကစမရင်းနဲ့ပတ်သက်ပြီးစေဝါကုတာတဲ့အချိန်မှာကြလို့ရှိရင်ဒီမှာကသူကဘယ်လိုလဲဆိုတော့တတ်မှတ်ချက်ထားတယ်တနည်းကိုလူ၁၀ယောက်ဆိုရင်၁၀ယောက်တည်းပို့မယ်ဒီရက်ပို့ပြီးဒီမှာပို့စေဝါပိုင်းဆိုင်ရာအခက်အခဲတွေရှိတယ်ကျမကြီးနဲ့ပတ်သက်ပြီးအရင်သွားလို့ရတယ်ဒါပေမဲ့တကယ်ဟိုနင်းပေါ့လေအရေးကြီးတဲ့လူကကျရင်ဒီကနေမဲဘောက်ကိုပို့ပြီးရတယ်
ဟုတ်ကဲ့
ဒါပေမဲ့အခုကကြောက်တော့မဲဘောက်ကိုညီမကောင်းတဲ့လူတိုင်းကိုဒီမှာအရေးကြီးတဲ့လူတိုင်းဆန်းအောင်ရှင်ဆန်းအောင်လုံးပို့လို့မရတော့ဘူးသူ့ဘတ်ဂျက်ရဆိုပြီးတော့၁၀ယောက်လောက်ပဲပို့တော့မှာခွဲရမ်းနေပို့တယ်နောက်ပညာရေးအနေနဲ့ကြည့်ရင်ဒီမှာရှိတဲ့ကျောင်းကြီးအကုန်လုံးကပတ်စံပေးရတယ်အလကားကျောင်းကတောင်းမှမရှိတော့ဘူးအဲ့ဒါမရှိချင်းသားတွေကိုတော့
မေလစခန်းအပါဝင်ဒုက္ခတဲ့စခန်းတိုင်းမှာအခုလိုပြဿနာတွေနဲ့ရင်ဆိုင်နေရတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်ဟာဂျွန်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်တပ်ပီနယ်တဆောင်ရမ်းမြို့နယ်တဲကအကြီးဆုံးဒုက္ခတဲ့စခန်းတစ်ခုဖြစ်တဲ့မေလစခန်းကိုလာရောက်ခဲ့ပြီးဒုက္ခတဲ့တွေနေထိုင်နေရတဲ့အခြေအနေတွေနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုလာရောက်လေ့လာခဲ့ပြီးလူသားချင်းစာနာတဲ့အကူအညီတွေတိုးမြင့်သွားဖို့ရှိတယ်လို့လည်းဆိုပါရယ်မေလဒုက္ခတဲ့စခန်းမှာလက်ရှိဒုက္ခတဲ့28,908ဦးရှိပြီးကရင်ပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73မျိုးနေထိုင်နေကြတာပါထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုးလုံနေထိုင်နေကြရတာဖြစ်ပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မေလာဒုက္ခသည်စခန်းကမြန်မာဒုက္ခသည်တွေဆန္ဒထုတ်ဖော်ခဲ့တဲ့တဲ့တင်ကိုမဲအီးမှတင်ဆက်ပေးခဲ့တာပါအခုတစ်ခါမှာတော့မြန်မာဒုက္ခသည်တွေပုံများလာတဲ့အကြောင်းဒီနေ့ကမ္ဘာဒုက္ခသည်များနေ့မှာကုလသမဂ္ဂကပြောတဲ့တဲ့တင်ကိုတင်ဆက်ပေးကြပါလိမ့်မြန်မာနိုင်ငံတွေကနေထွက်ပြေးခဲ့ရတဲ့ဒုက္ခသည်အရေးအတွက်ဟာတိတိတမ၄တန်းလောက်ရှိပြီးတော့ပို့ပြီးတော့တင်းမာလာတဲ့ CA ပြိပခါတွေကြောင့်နေရစွန့်ခွာရသူအရေးအတွက်ဟာပို့ပြီးတော့များလာနိုင်ခြင်းရှိတယ်ဆိုပြီးတော့ဒီနေ့မှကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာကုလသမဂ္ဂကပြောပါတယ်လုံခြုံရေးကြောင့်လူဦးရေ3နဲ့ချီပြီးထိုင်းနဲ့အိန္ဒိယနယ်စပ်တွေမှာခုံလုံနေရတယ်လို့ပြည်တွင်းမှာနေရရွှေ့ပြောင်းသူတွေကလည်းတဖြည်းဖြည်းများလာနေပါတယ်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ကလည်းခက်ခဲလာတယ်ဆိုပြီးတော့ဆီရှောင်တွေအရေးကူညီပေးနေသူကပြောပါတယ်ရန်ကုန်ကပြပွဲတဲ့တဲ့င်းကိုကိုစုံဝင်းလိုင်ကပြောပြပေးပါမယ
်။ပြည်တွင်းမှာစီအေးပိဋိပက္ခတွေအရှိန်မြင့်လာတာကြောင့်နေရစွန့်ခွာသူအရေးအတွက်ထပ်ပြီးများလာနိုင်ခြင်းရှိတယ်လို့ကုရသမဂ္ဂကခန့်မှန်းလိုက်ပါတယ်။ပြီးခဲ့တဲ့တနည်းအတွင်းမှာလူပေါင်းထောင်ချီပြီးထိုင်းနဲ့အိန္ဒိယနယ်စပ်ကိုထွက်ပြေးခဲ့ရတယ်လို့စစ်မဲ့ဖြစ်ပွားတဲ့နေရာတွေမှာတိမ့်ရှောင်ခိုလုံနေရတဲ့ပြည်တွင်းကစစ်ရှောင်တွေရဲ့အခြေအနေကလည်းစိုးရင်စရာကောင်းတယ်လို့ကုလသမဂ္ဂကပြောပါတယ်။သူတို့အတွက်ဆန္ဒရိက္ခာအထောက်ပံ့အသက်မွေးဝမ်းကြောင်းစတဲ့စင်ခေါ်မှုတွေရှိတယ်လို့ကျမကြီးဗန်နဲ့ဖုံးလိုက်လို့ဝန်ဆောင်မှုတွေမရှိလို့သူတို့အတွက်လုံခြုံရေးနဲ့အရေးပေါ်ကူညီကယ်ဆယ်ရေးတွေအတွက်စိုးရင်စရာရှိတယ်လို့ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့အတွက်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါဒီလိုအခြေအနေမှာစစ်ဆောင်တွေကိုထောက်ပံ့မှုခက်ခဲတယ်လို့ဖရူဆိုမြို့နယ်အနောက်ဖက်ချမ်းစစ်ဘေးရှောင်ကူညီစောင့်ရှောက်ရေးကော်မတီရဲ့တာဝန်ခံက VOA ကိုပြောပါတယ်
ဖုံးလိုက်တာဖြစ်လာတဲ့ခါကျတော့ဖုံးလို့ရှိတဲ့နေရာတွေကျွန်တော်တို့သွားရတယ်ရှင်းရှိရတယ်ဒုက္ခရောက်လာကြအနိုင်ပဲကျိုးလေးနမစတေရီကသာပေါ့အနိုင်မရှိဘူးအနိုင်ထားဒီကောနမစတေရီကောဒီစစ်စပ်ပေါ်လုပ်တဲ့ဒီဆိုင်ရင်းတွေအောင်ဆောင်ရှိတော့တော့ကျွန်တော်တို့အနိုင်တော့ဖြစ်ပြီးတော့တော့ဒီလေးတော့ဆက်ဖြစ်တယ
်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတော့သူတို့အနေနဲ့မြန်မာပြည်တွင်းမှာဆက်လက်ကူညီနေပြီး2021တနှစ်ထဲမှာတွင်လူပေါင်း38,000ကျော်ကိုလူပေါင်း38,000ကျော်အတွက်ဆောင်ကောင်းအောင်ဆိုလာပြားမိဖို့ကြောင့်သုံးပစ္စည်းအပါအဝင်တခြားကူညီကယ်ဆယ်ရေးပစ္စည်းတွေပေးခဲ့တယ်လို့ပြောပါတယ်။ဒါအပြင်အခု2022ခုနှစ်ပထမနှစ်ဝက်ထဲမှာလူပေါင်းတသိန်းအတွက်ထပ်ပြီးကူညီပေးခဲ့တယ်လို့လည်းဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့ကုလသမဂ္ဂကထုတ်ပြန်ချက်မှာရေးသားထားပါတယ်။ရခိုင်မြောက်ပိုင်းမှာလွန်ခဲ့တဲ့9နှစ်လောက်ကဖြစ်ပွားခဲ့တဲ့ပြည်ပကတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာအရေးအတွက်ကဒီကနေ့အထိဆိုရင်တိတသမတသန်းလောက်ရှိပါတယ်။အဲ့ဒီအထက်ကထက်ဝက်လောက်ကကလေးတွေဖြစ်ပြီးသူတို့အားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စပဇားမှာဒုက္ခသည်အဖြစ်ရောက်ရှိနေကြတာပါတချို့ကတော့အိန္ဒိယနီပေါ်ထိုင်းအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူစုလူဝေးလောက်တာကိုကန့်တတ်ထားတဲ့ဂျာကပဲမနေ့တနင်္ဂနွေနေ့ကဒုက္ခသည်စခန်း34ခုမှာရှိတဲ့ထောင်ပေါင်းချီတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ကမ္ဘာဒုက္ခသည်များနေ့အတွက်ရည်ရွယ်ပြီးသူတို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်သူတို့အိမ်ပြန်နိုင်ဖို့အတွက်လုံခြုံရေးအာမခံနိုင်တဲ့အခြေအနေကိုပြန်ရဖို့ကုလသမဂ္ဂအပါအဝင်သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုတောင်းဆိုခြင်းနဲ့လို့ Caucasus Bazaar ဒုက္ခသည်စခန်းအမှတ်9မှာခေါ်လုံနေတဲ့ဦးကျော်မင်းက VOA ကိုပြောပါတယ
်ကျွန်တော်ကမွန်လရရှိခဲ့တယ်မွေးရပါနိုင်ငံသားမွန်ရစတင်းရှိပေါ်လာအဲ့ဒါဖြန်လေးရရှိရတဲ့အလုံးအရေးကြီးတယ်နောက်ဘေးကင်းလုံခြုံမှုအတွက်ကျွန်တော်ကအရေးကြီးလိုရတာကတော့နိုင်ငံတကာရေး security ပေါ့ဗျာ
အာတုဒီတော့မဟုတ်ဘူးနိုင်ငံတကာအင်တာနက်ရှင်နယ်ဆက်ကူတူဝတ်တော်မြတ်တန်လိုအပ်ပါ။နောက်ကျွန်တော်ပြန်နေဆိုရင်မူလချေရတော့ကျန်တဲ့နေထိုင်ခန်းကျူးကြီးနဲ့ကျွန်တော်ရဲ့ပိုင်ဆိုင်ခဲ့တဲ့ပိုင်ဆိုင်မှုများကျန်တဲ့ရရှိခြင်းကိုအဲ့လိုပါပဲ။မြန်မာနိုင်ငံတော်လက်ရှိကြီးပေါင်းနေတဲ့စီးရဲ့ပဒီပကအမြင်ဆိုရတဲ့အတွက်ကျွန်တော်ကထုံးဆောင်ပေးပါတယ်။နှစ်ထောင်နှစ်ဆ
Kebi, Daha Kabalu Uye, Tia Kaino Shidelo, Kulatamaka Doka de Agency, Yuanisiaga, Tigene Piovare, Aritema, Afghanistan, Syria, Congo, Ukraine, Yamananganuga, Petipakari, Jau, Nia Songquare, Amyazo Nangani Pibare, Yoga Tupiolo, Nia Songqua Mumiare Nanganigaro, Ethiopia, Kenya, Somalia, Lo, Africa, Taka Nangani Pidelo, Kulatamaka Doka de Mia Agency,
ဒီကနေ့ထုတ်ပြန်ကြမှာရေးသားထားပါတယ်ခင်ဗျာ။မြန်မာတို့ကတည်းအရေးအတွက်ပို့တိုးလာနိုင်တဲ့တည်ငွေကိုစော်ဝင်လာတင်ဆက်ပေးကြပါပြီ။ခုတစ်ခါမှာတော့ထိုင်းချုပ်ခန်းမှာထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားတွေရဲ့ခက်ခဲကြောင်းကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံထဲမှာအကြောင်းအမျိုးမျိုးကြောင့်ထိန်းသိမ်းခံနေရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအစမတန်များလာတာကြောင့်ထိုင်းနို
ထိုင်းနိုင်ငံရဲ့နေထိုင်ခွင့်တက်တန်းကုန်ဆုံးလို့ဖန်ခံရတာတွေအပြင်အကြောင်းမျိုးမျိုးနဲ့ဖန်စီခံထားတဲ့မြန်မာနိုင်ငံသားတွေထိုင်းလာဝကထိန်းသိမ်းစခန်းတွေမှာထိန်းသိမ်းခံနေကြရတာပါဖန်စီခံနိုင်တဲ့အန္တရာယ်ရှိပေမဲ့တရားမဝင်နေဆက်ဖြတ်ကျော်လာသူတွေတနည်းတခြားတိုးလာနေတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း
အခုအလုပ်သမားတွေရဲ့အခက်အခဲကလေးကြတော့ဒီထိုင်းမြန်မာဆွေပြောင်းလုပ်သားတွေကပေါ့နော်အဓိကတော့သူတို့မြန်မာနိုင်ငံမှာအလုပ်ကင်စားပါတဲ့အတွက်ထိုင်းနိုင်ငံတဲကိုအလုပ်အဓိကတော့သူတို့မှာရည်ရွယ်ချက်ကတော့အလုပ်ကင်စားဖွေဖို့ပဲကျန်တဲ့ဟာဘာမှမတွေးနိုင်ဘူးသူတို့ရဲ့အန်ဒီရဲတွေနဲ့သူတို့မတွေးနိုင်ဘူးသူတို့ရဲ့အသက်အန်ဒီရဲတီသူတို့မတွေးနိုင်တဲ့နေသားတွေဖြစ်နေတာပေါ့နော်ရန
ကျွေးတဲ့ထမင်းရတယ်ဟိုမဝဝပေါ့ဗျာတလားတကြက်ကိုတုံးတော့ကျွေးတယ်ထမင်းမဝဝဘူးတဖြစ်နေထမင်းနေရတယ်နဲလာပြေးအဲကျမ်းမအချင်းနေပြီပေါ့ကောင်မလေးဆိုမူးလဲနေတိုင်းမူးလဲလားကိုစီတူတိုင်းနဲ့မနေနေထွေးလို့ပါဝင်မြန်မာနိုင်ငံသားတရ90ကျော်ကျွန်တော်စက်ခွန်ရက်တောက်ကြနေမှာကော့တောင်းရနောင်း20ဂိတ်ကနေပြန်လဲဝင်ရောက်လာခဲ့ကြပြီတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်မထိုးနိုင်ရသေ Tanda, Shiyajo, Pianle Lubion, Piget, Edo Down, Shitriga, Piovare. A Chinskama, Mimanang and Dari, Jung Dri, Niara, Kerrigo, Tai Anabandri, Pin, Mimar Down, Shitri, Nine, Tanan the Lau, Kuni Bibu, Pansi, Kangayadu, to Upiate, Go Win Toka, Down Suvare.
ဟုတ်ကဲ့ဖြစ်နိုင်မယ်ဆိုရင်တော့အဲ့ဒီအသွင်းတဲ့အထိပေါ်ရောင်းနိုင်မယ်ဆိုရင်တော့ဟုတ်ကဲ့အဲ့ကလေးတို့ကျမကြီးအတူနောက်ပြီးတော့အဲဘယ်လိုပြောမလဲကအဲ့သွေးလာလို့ဟိုကလေးတွေကပတ်စံသူဒီမို့ပစ္စည်းပစ္စည်းကလူစီဒါလည်းမရောက်လာတာလေးလဲတော်တော်များတယ်ဟုတ်ကဲ့အဲ့အဲ့အဲ့ချက်လက်လေးတွေပါကျမကြီးနဲ့အဲ့ကွန်းလာပူတဲ့ပစ္စည်းပစ္စည်းကတွေမရောက်လာတာလေးဟုတ်ကဲ့
ထိုင်းနိုင်ငံတောင်ပိုင်းထင်းသင်းရေးစခန်း9ခုမှာဖမ်းဆီးခံမြန်မာနိုင်ငံသား9000ထက်မနည်းကျန်ရှိနေသေးတယ်လို့လုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ထိုင်းနိုင်ငံကိုတွားရောက်အလို့လုတ်ကင်ဖို့တရားမဝင်လမ်းကြောင်းဟာအနေရများနေတာကြောင့်မရွေးချယ်ကြဘူးကိုစီသူနိုင်ကတိုက်တွန်းပါတယ
်။ခြားသူတွေတော့ကျွန်တော်တော့ဟိုတရားဝင်သွားသေးတယ်။တကယ်လို့သွားဖို့ဖြစ်နိုင်တော့တရားဝင်သွားသေးတယ်။တကယ်လို့ဟို MOU နဲ့ပဲဖြစ်ဖြစ်ပေါ့။တကယ်လို့ဒီ MOU ကိစ္စဆိုတာလည်းကျွန်တော်နေအစိုးရကိုယ်တိုင်ဘိုးရောကင်ပြင်းတော့ပို့အကောင်းဆုံးတော့ဖြစ်မယ်လို့တော့ထင်တယ်။ဒီ agency တွေဘာလဲဆိုကျွန်တော်တို့လုံးဝအဆင်မပြေဘူး။ဒီအစိုးရကိုယ်တိုင်ကင်ပြင်းနိုင်တော့ကျွန်တော်တို့ဒီ time မှာလောက်သွားလို့မလို့ပို့ပြီးအဆင်ပြေတယ်။အဲဒါဒီလိုပြောချင်တာကြောင့်
2021ခုနှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်တဲ့အထောက်ထားမဲ့နိုင်ငံခြားသားအလို့သမား6000ကျော်ဖမ်းခံခဲ့ရပြီးတော့2022ခုနှစ်ပထမနှစ်ဝက်အတွင်းအထောက်ထားမဲ့မြန်မာနိုင်ငံသားတောင်းကနတ်နဲ့ချီဖမ်းဆီးခံထားရတယ်လို့အလို့သမားရေးလှုပ်ရှားသူတွေရဲ့စာရင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာပြည်တွင်းကြက်တဲမှုတွေကြောင့်ဖမ်းဆီးခံရနိုင်တဲ့အန္တရာယ်ကြီးကပဲမြန်မာနိုင်ငံသားတွေထိုင်းမြန်မာနယ်စပ်အသီးသီးကနေ နေ့စဉ်အဆုလိုက်အပြုံလိုက်ဝင်ရောက်လာမှုတွေပိုတိုးလာနေတယ်လို့လောက်သမားကြီးဆောင်ရနေသူတွေကပြောဆိုပါတယ်ခင်ဗျာ
ထိုင်းရောက်မြန်မာနိုင်ငံသားတွေရဲ့အချုပ်ထဲကအခက်အခဲဆောင်ကိုကိုစီသူတင်ဆက်ပေးကြတာဖြစ်ပါလေအခုတစ်ခါမှာတော့သခိုင်းတိုင်းကကြေးရွာမိရှုခံရတဲ့တဲ့င်းကိုတင်ဆက်ပေးကြပါလေသခိုင်းတိုင်းရင်မပင်မြို့နယ်တွေကကောင်းစင်ကြေးရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကောင်းစင်ကြေးရွာကိုလည်းစစ်ကောင်စီတပ်တွေကမိရှုနေတယ်လို့ဒေသခံတွေကပြောပါတယ်ရွှေဘုံနဲ့ဝက်လက်မြို့နယ်အဆက်နဲ့ကန့်ပလူမြို့နယ်တွေကရွာတွေမှာလေစစ်ကောင်စီစစ်ကြောင်းကနေမြေရှင်းလင်းရေးတွေကြောင့်ဒေသခံတွေလက်နက်ကြီးထိမှန်ပြီးတော့တိုက်စုံးတာတွေရှိတယ်လို့ဖမ်းဆီးတပ်ဖြတ်ခံရမှုတွေလည်းရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုမဆုမုံကတင်ဆက်ပေးထားပါတယ်
စကိုင်းတိုင်းရင်းမပင်မြို့နယ်ကောင်းစင်ကျေးရွာကိုဖြတ်ပြီးတော့ပလဲဘက်ကိုစစ်ကောင်စီစစ်ကား100ကျော်လောက်တက်သွားတဲ့ဂျွန်လ16ရက်နေ့ကလေးကအဲ့ဒီတခြားမှာရှိနေတဲ့ရွာသားတွေကစစ်ဆောင်နေကြရပါတယ်။အဲ့ဒီစစ်ကောင်စီရင်နှက်ဟာပလဲနယ်ဘက်ကိုဆက်မသွားတော့ဘဲကောင်းစင်ရွာကိုပြန်ဝင်လာပြီးဂျွန်လ19ရက်နေ့အထိကောင်းစင်ရွာထဲမှာပဲတက်ဆွဲထားခဲ့တာလို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဂျွန်လ20ရက်နေ့မှာလဲကောင်းစင်ရွာတွေကစစ်ကောင်စီတက်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကြေးရွာကိုလည်းမီးရှို့နေတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့ဆရာတော်တစ်ပါးကအခုလိုမိန့်ပါတယ်
။ဒီလမ်းမှာရှိတဲ့ကောင်းသည့်ကြေးရွာကိုမနဲ့ရှစ်ခွဲ9နာရီလောက်ကမီးရှို့သူတို့ရှေ့ကိုထွက်သွားတဲ့အချိန်မှာပဲဦးနဲ့အပါအဝင်ပေါ့နော်ဒေသခံပြည်သူတွေကဝိုင်းပြီးတော့မီးငြိမ်သက်ကြတယ်ပေါ့နော်။အဲဒီလိုမီးငြိမ်သက်တယ်ဆိုရင်ပဲပြန်ပြီးတော့အရှေ့အနေပြန်ဝင်လာတယ်ပေါ့ဒီမှာကြီး။အဲ့လိုဝင်လာတဲ့အခါကျတော့ဒီသူတို့ရဲ့ပြစ်ခတ်မှုတွေကြောင့်မူလို့ဦးဇင်းတို့လည်းအသက်လူပြီးတော့ပြေးခဲ့ရပြီးတော့အခုတခါကြားနေခဲ့တဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့ပြင်းထန်စွာတိုက်ပွဲဖြစ်နေရတယ
်။စစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ကောင်းစင်ရွာတဲကအိမ်ဘယ်နှလုံးမီးလောင်ခဲ့တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။စစ်ကောင်စီစစ်ကြောင်းရွာအနီးကနေဖြတ်သွားခဲ့တဲ့ကောင်းစင်ရွာအနီးတစ်ဝိုက်ကကျေးရွာတွေကပါစစ်ဘေးရှောင်နေရတယ်လို့အဲ့ဒီဆရာတော်ကဆက်ပြီးမိန့်ပါတယ်။
ပြရတာတော့သူတို့ဒီနန်းမှာစစ်ကောင်စီရင်နှန်းတရားကျော်ဖြတ်တယ်ဆိုရင်ပဲပေလဲပေနန်းမှာရှိတဲ့ရွာပေါင်းများစွာပေါ့တော့ဒကမာကြီးဒီရေမပင်ကနေဒီဘက်ဆိုရင်၄၅၆ရွာလောက်ရှိနေပြီသူရဲ့အပြင်လေထောင်ကျုံမှာပေါ့နော
်ဂျွန်လ18ရက်နေ့စနေနေ့ကရွှေဘိုခရိုင်ကြောင်မြောင်းတိုက်နယ်ကစစ်ကောင်စီစစ်တပ်ဖွဲ့ကတမန်3စီးနဲ့လာပြီးတော့ရွှေဘိုနဲ့ဝက်လက်မြို့နယ်အဆက်ကလမကျေးရွာအုပ်စုတွေကလက်ကောက်ကြရွာအနီးမှာလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကြောင့်အရသားနှစ်ဦးသေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာအပြင်းထန်ရတယ်လို့ဒေသခံတဦးကပြောပြပါဗျ
။စစ်နေ3စီးနဲ့ဆင်းလာပြီးတော့ကြောင်မြောင်းမကဆင်းလာပြီးတော့အဲကလမကျေးရွာမှာအဲ့ဝါတာနာတော်ကြီးနဲ့လာပြီးတော့အဲ့ဝါစက်ကောင်ကြီးနဲ့သူ sorry အဖွဲ့ပါလေလက်လက်ကြီးတွေနဲ့ပြစ်တယ်လက်ကောက်ကြသေးရွာကအောင်ဆောင်ဝဲအဲ့သုံးနဲ့ဆောင်နဲ့အရွယ်သုံးနဲ့လက်လက်ကြီးချိမှန်ပြီးတော့အဲ့ခုံမုံကုန်သေးရွာကအောင်ကြီးဆိုတဲ့ကလေးသူကလည်းအသက်35ပတ်ဆာလောက်ပဲသူလည်းတည်သူလည်းလက်လက်ကြီးချိမှန်တာပဲ
အဲ့ဒီစက်ကောင်ကြီးတက်တယ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တချို့လက်ကောက်ကြသေးရွာအနားမှာတနအိခွဲဝင်းကျင်လောက်အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပါတယ်အဲ့ဒီပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေပြန်မဆုတ်ခင်မှာလက်ကောက်ကြရွာကနေအိမ်မီးလောင်ဆုံးရှုံးလို့တဲဆောက်ပြီးတော့နေနေကြရတဲ့သူတွေရဲ့တဲတွေကိုလည်းမီးရှို့ဖျက်ဆီးထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကမ်းဘလူမြို့နယ်မြောက်ချမ်းမှာတော့ဂျွန်လ၈ရက်နေ့ကဇော်ချောင်းကျေးရွာကိုမီးရှို့ပြီးတော့တက်သွားတဲ့စစ်ကြောင်းကလမ်းတလျှောက်ကျေးရွာတွေကဒေသခံတွေကိုဖမ်းဆီးပြီးတော့တချို့ကိုပြန်လွှတ်ပေးတာရှိသလိုတချို့ကတော့အလောင်းမဲပြန်တွေ့ရတာဒီအများကြီးရှိခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ပြီးခဲ့တဲ့တပတ်အတွင်းကဆိုရင်ကျွန်တော်တို့ဒီရွာတွေမှာအများကြီးအသက်ခံရတယ်ပြီးခဲ့တဲ့3ရက်လောက်ကလည်းကျွန်တော်တို့အရှိချောင်းပြန်လာတဲ့စစ်ကြောင်းကလမ်းမှာမိတယ်တင်ပေါ်9ရက်ကလည်းတစ်ခါလေးတတ်သွားတယ်ကျွန်တော်တို့ဇော်ချောင်းတွေကိုမီးရှို့ပြီးတော့ကျွန်တော်တို့အင်ကုန်မဲပြတဲ့စစ်ကြောင်းကအပြန်ပေါ့ဗျာ
စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်အခြေဆိုင်ရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်းမပင်ပင်လယ်ချောင်းဦးမြင်းမူအရတော်ဝက်လက်ဆတဲ့နေရာဒီမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်လောက်ရှိနေပါပြီ PDF ဒေသခံပြည်သူကာကွယ်ရေးတပ်တွေဟာကျေးရွာတွေမှာအခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါတယ်ရှင်
စကိုင်းတိုင်းရင်းမပင်မြို့နယ်တွေကမီးရှို့ခံရတဲ့တဲ့တင်ကိုမဆုမုံတင်ဆက်ပေးကြတာပါ။တင်းလာနေညအတွက်တရင်ပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြအောင်မှာဖြစ်ပါတယ်။ကျမတို့ရဲ့ VOA ကထုတ်လွှင့်နေတဲ့စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
Three men we yabu yiji de digni kema, kabaji e pe ye di damabe yoni basi. Kalutichen ni la yone, three men we ya yunai babi. Lepiali ne de chet tao yone, ya yunai me, three we, nanga yi pisin we, de gebawa, selan we. One click, kalutichen ni yone, kabaye yaga atanigu, chisen nasenai ma kipari. Eating deni agabe kiki, Vue Plus application go, download ya yuba.
မြန်မာညချမ်းမှာရှင်ဖီယိုအေကနေ2023ခုနှစ်ဂျွန်လ22ရက်နေ့တင်းလာနေညပိုင်းစီစဉ်တွေကိုအမေရိကန်ပြည်သူဝါရှင်ဒီစီမြို့တော်ကနေလိုင်းတိုမီတာ19ကီလိုဟတ်စ်တင်းက၄၅၃၃ညလိုင်းတိုမီတာ22ကီလိုဟတ်စ်9339ရုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝမ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေ၊ပြောသမျှစီ
ပြီးတော့နိုင်ငံတကာကပြောပါတယ်ပြည်တွင်းမှာအိုးအိမ်စုခွာထွက်ပေးကြသူတွေကအစကျောင်းတက်ဖို့ခန့်နေတဲ့ကလေးငယ်တွေအဆုံးကျုံတွေ့နေရတဲ့အခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုတော့ကိုစိုးဝင်းလိုင်ကတင်ဆက်ထားပါတယ်ရှင်
နာသိမ့်ပြီးနောက်မြန်မာနိုင်ငံအတွင်းကလူ့ခွင့်ရေးအခြေအနေဟာတည်တည်တသာကျဆင်းနေတယ်လို့နိုင်ငံတကာအသံဝင်းကပြောဆိုမှုတွေရှိနေပါတယ်။ပြည်တွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေ၊လုံခြုံရေးအခြေအနေကြောင့်ကြောင်းတက်ဖို့အခက်တွေ့နေတဲ့ကလေးငယ်တွေအပါအဝင်အလွှာဆုံလူသားအသီးသီးရဲ့နေ့စဉ်ဘဝတွေမှာလူ့ခွင့်ရေးဘယ်လိုရုပ်ရော်နေပါသလဲ။ရန်ကုန်ကပေးပို့တဲ
ကျွန်တော်တို့ဒီဝါဒီမှာအများကြီးအသက်ခံရတဲ့ပြည်သူတွေကလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါလူခွင့်ရေးမဟာမင်းကြီးရုံအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်မှတ်တမ်းတင်နေတယ်လို့လည်းသူကပြောပါတယ်ဆရာနာတင်ပြီးခြင်းကဆလို့ဆင်းရဲနွမ်းပါမှုအိုးအိမ်ဆုံးခွာထွက်ပြေးရတာစိုးရတဲ့အကျိုးဆက်တွေကို လက်နက်ကင်ပတိပခတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူတွေမှာအရေးပေါ်အကူအညီတွေလိုအပ်နေသလိုသူတို့စီနိုင်ငံတကာကပေးမဲ့လူသားချင်းစာနာမှုအကူအညီတွေရောက်နိုင်ဖို့ကလည်းအခုချိန်အထိခက်ခဲနေပါတယ်။ကုလသမဂ္ဂကမ္ဘာစာနာရေးခါအစီအစဉ် WFP ကပဋိပက္ခတန်ခံရသူတွေကိုအကူအညီပေးနေပေမဲ့ဖဲခုံမြို့နယ်အရှိတ်ချမ်းစီတော့ရောက်မလာသေးဘူးလို့စီမီလော့ရွာကန်ကအခုလိုပြောပါတယ
်။ဒီကောင်တွေကစင်ပြေကြတော့အတော်တော်မှာပဲစကန်စီချတယ်လို့ထူပြီးတော့ယူနီယံတို့စာစီတိုင်းကအရန်ခက်ခဲနေတယ်ဗျာဒီလိုဆိုတော့ဒီလိုဒီမချင်ရတော့ဒီတော့စီချောင်းကုန်တယ်ကတော့ KRC တို့ဒီယူနီယံတို့ပြောတယ်ကျွန်တော်တို့ဆောင်တယ်ပတ်ဝန်းကျင်ပေါ့နော်အခုတော့တော့ပတ်ဝန်းကျင်အတိုင်းတွေကဒီစတလောက်ကြည့်နေတယ်ဒါပေမဲ့အပြည့်ကြတော့ဒီကျွန်တော်တို့ဖက်ကောင်ရှိချမ်းမှာတွေ့ဒီမှာကိန်းရှိတဲ့နေ့ဒီကတွေ့ပြလာတော့တွေ့တွေ့တော့တောင်းတမှနေတော့ကျွန်တော်ပေါ်လိုက်ခင်ကကျတော့ဒီကျန်တော့လက်မူးကိုက်ဒီလိုအားပေါ်တော့ဒီဆိုင်ကြီးတိုင်းဒီကွန်ဆော့တွေပေါ်တော့ဒီကွန်ဆော့တွေလိုအပ်တယ်နောက်ပြီးတော့ခေါင်းလဲအကြောင်းလိုအပ်တယ်ပေါ့လေ
မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဟာတက်တန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးရုံးကထုတ်ပြန်ပါတယ်အဲ့ဒီထက်မှာဆီအာနာသိမ့်ပြီးနောက်အိုးအင်စွန့်ထွက်ပြေးရသူ9သိန်းနီးပါးလဲပါဝင်နေတယ်လို့ဖော်ပြထားပါတယ်။အိုးအင်စွန့်ထွက်ပြေးနေရတာနေအိမ်တွေမိရှုပ်ခံရတာတစားတဲ့စားတက်လာတဲ့ကုန်စည်နှုန်းနဲ့စီးပွားရေးမပြေလည်မှုတွေအပြင်နေ့တတူဝလုံခြုံမှုမရှိတော့တဲ့ဘဝတွေကိုတချို့ကညှိတွားနေကြပါတယ်။လက်တွေ့မြေပြင်အခြေအနေတွေကိုပြောပြနိုင်ဖို့ကနောက်ဆက်တွဲလုံခြုံရေးအခြေအနေစိုးရိမ်မှုတွေကြောင့်လဲလွတ်လွတ်လပ်လပ်ဖော်ထုတ်ပြောဆိုခွင့်အခွင့်အရေးတွေဆုံးရှုံးနေပြီလို့မန္တလေးဒေသခံတဦးကပြောပါတယ
်။အဲ့ဒီကြတာကတော့ကျွန်တော်တို့အရင်ကစာရင်တော့မလုံခြုံတာတော့ခံစားရတယ်ဗျ။အဲဒါလေးကကျွန်တော်တို့မလုံခြုံတဲ့ဘဝဖြစ်နေတာပေါ့နော်။အာမန်ကျွန်တော်တို့ရပ်တူရပ်သားပြောက်ကလက်ရှိနေဒီမှာသူပန်းသားနေသူအခုပြောနေတာဘယ်လိုမှဟိုဟာလေးတစ်ခုကိုကျွန်တော်တို့ကဟိုဖက်လိုက်ပြီးပြောတာမဟုတ်ဘူး။ပုံကြီးချက်ပြီးပြောနေတာမဟုတ်ဘူး။ဒါနဲ့အဲ့ဒါကကကျွန်တော်မှနောက်ဆက်တွဲမလုံလုံရပါဘူး။ဒါကကအလုံးတန်းမကောင်းတဲ့အချက်ပဲ
။မြန်မာနိုင်ငံကနေရာအတော်များများမှာအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုသတင်းတောက်တင်တဲ့လူခွင့်ရေးချိုးဖောက်တဲ့သတင်းမျှဝေသူတွေအပေါ်ဖိနှိပ်နေတဲ့အတွက်သတင်းရရှိမှုအပိုင်းအင်မတန်ထိခိုက်နေတယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။အနာသိမ့်ပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ဖိအားတွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြည်ပကုမ္ပဏီကြီး25ခုလောက်ရှိပါတယ်။
ကာယောဂနဲ့အာနာသိမ့်မှုကြောင့်ပြည်တွင်းမှာအလုတ်ကင်ပေါင်း2သိန်းနီးပါးလောက်ဆုံးရှုံးခဲ့ရတယ်လို့ ILO ရဲ့အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေဟာဆက်မှုဇုံလုပ်ငန်းရှင်တချို့အတွေ့အလုတ်သမားအခွင့်အရေးလစ်လျူရှုပြီးဥပဒေမဲ့လောက်ရတဲ့ကိုပေါ်ပေါ်တင်တင်ချိုးဖောက်ခွင့်ရနေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံအထွေထွေအလုတ်သမားသမဂ္ဂများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်ကပြောပါတယ်။
ကမ္ဘာနေကိုရှင်ရင်းနေကတော့ကမ္ဘာစပီးရမယ်အစားတော့အခုခံစားပြနေသေးရမယ်ပေါ့နော်အဲ့တော့သူတို့ကကမ္ဘာနေတပားလေးအကြောင်းမျိုးပြပြီးတော့ဥပဒေနဲ့ချက်ကမပေးရထုတ်ကောင်မျိုးတွေရှိတယ်လို့သိနေပြီးချအောင်လုပ်တဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလိုသမားတွေကနေစားဖြစ်ကြတယ်ဝင်ရောက်လာတဲ့ပုံစံမျိုးတွေကဒီပေါ်ပေါ်နဲ့ခိုင်းကြလို့ခိုင်းတယ်ချင်းချင်းမတူချိတ်ကြပြီးဒီအချိန်ကြီးကိုတပားကြီးကတော့အများကြီးကြံပြခံစားနေရတယ်ပေါ့နော်
နိုင်ငံသားတယောက်ရဲ့ရပိုင်권တွေကတခုဖြစ်တဲ့ဘာသာရေးလွတ်လပ်ခွင့်ဟာလည်းဆီယနာသိမ့်ပြီးနောက်ပိုင်းမှာပိုပြီးကျဆင်းလာခဲ့ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ့်ပြီးနောက်ပိုင်းဘာသာရေးလွတ်လပ်ခွင့်ပိုပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်ရှိပြီးဘာသာရေးယုံကြည်မှုအပေါ်စော်ကားပြောဆိုတာနဲ့အသေးဖြတ်ချင်းတို့ကိုတားမြစ်ထားပေမဲ့လည်းဘာသာရေးခွဲခြားကန့်သတ်မှုတွေနှိကုမှုတွေကတော့ရှိနေသေးလို့ဖော်ပြပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းဖြည့်ဆည်းခံခဲ့ရတဲ့အထက်လူနေအိမ်ခြေတွေအပြင်ဘာသာရေးအဆောက်အဦတွေလည်း100နီးပါးလောက်ရှိပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အချက်အလက်ကိုကိုးကားထားတဲ့အာရှကက်သလစ်အသင်းတော်များသတင်းလွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယံဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုထဲမှာတင်ဘာသာရေးအဆောက်အဦ62ခုလောက်မိရှုခံရတယ်လို့ဖော်ပြထားပါတယ်။ခရီးယံဘာသာရေးခေါင်းဆောင်တဦးကတော့ကိုယုံကြည်ရာကိုယ်ကွယ်ခွင့်ရှိတဲ့အနေအထားဟာအခုချိန်မှာအများကြီးကွာခြားသွားတယ်လို့ပြောပါတယ
်။အမြဲတမ်းကျွန်တော်တို့ထိတ်လန့်နေရတာပေါ့။ဘူးကူကိုယ်ကွယ်တာတော့မှဟိုအရင်လိုမျိုးကြော်ရွှင်မှုကမရှိတဲ့လောက်ပဲခံစားမြင့်ပါတယ်။ဒါဆိုတော့အမြဲတမ်းအချိန်အမျိုးမျိုးကိုကျွန်တော်တို့နားဆွနေရတာပေါ့အပေါ်မှာ။ကိုယုံကြည်တာတော့ယုံကြည်ဘူးတော့ဘူးကူတယ်ဒါပေမဲ့အဲဒီလိုမျိုးတော့မဟုတ်အများကြီးပွားခပါလေ
ပြည်တွင်းကလူခွင့်ရေးချိုးဖောက်ခံရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလုခဲ့တဲ့ကလေးလုတာပပျောက်ရေးပင်စမအကြိမ်ညီလာခံမှာဖြန့်ချီတဲ့ ILO နဲ့ UNICEF ရဲ့အစီအခံစာမှာဆိုရင်2020အစမှာကလေးလုတာဥယျာဉ်ကတန်160လောက်ရှိတယ်လို့ပြောပါတယ်ဒါကကလေး10ယောက်မှာတစ်ယောက်ကကလေးလုတာဖြစ်နေတာပါစီပတိပခဖြစ်နေတဲ့နေရာကကလေးတွေဆိုရင်ပညာသင်နိုင်တဲ့အခွင့်အရေးကပိုနှဲလာပြီးအလုပ်လုပ်နိုင်ရကြည်ပုံများလာနိုင်တယ်လို့ ILO ကပြောပါတယ်ဆီယနာသိမ့်ပြီးတဲ့နောက်တနင်္ဂနွေလုံးမှာလုံခြုံရေးစိုးရိမ်စရာဖြစ်ခဲ့ပြီးစာတင်ကြောင်းအများအပြားလည်းပိတ်ထားရပါတယ်ဧရာဝတီတိုင်းမှာတော့ဒီရက်ပိုင်းအတွင်းကောက်ယူထားတဲ့စည်ရင်းအရာဆိုရင်မနစ်ကတဲ့အခု2022ခုနှစ်မှာကျောင်းအပ်နှုန်းကပုံများလာတယ်လို့ဧရာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဥအောင်စောဦးကပြောပါတယ်
ဒီကလေးတွေကတချိန်တန်ကြောက်လို့ရှိရင်လုပ်ငန်းခွင်ကိုဝင်ရတဲ့အခါကြောက်လို့ရှိရင်သူတို့ရဲ့စိတ်တွေကဟိုပါဒီလည်းဖြစ်နိုင်ကြီးရှိသွားတာပေါ့နော်။ဟိုမြင့်တန်ချက်တွေရှိတာပေါ့။ဟိုအားကြပါတယ်ဒါပေမဲ့စိုးရိမ်ပူပန်မှုကြားရတဲ့ကဲကလေးတွေရဲ့အခွင့်အရေးမဆုံးဆုံးအောင်လို့တောင်းအပ်နေကြတာပြည်ရ
2021ခုနှစ်ကနေအခုနှစ်ဧပြီလအထိကျောင်းပေါင်းအနည်းဆုံး260လောက်တိုက်ခတ်ခံခဲ့ရပြီးတကယ့်အရေးအတွက်ကဒီတဲ့ပုံများနိုင်တယ်လို့ Save the Children အဖွဲ့ကပြောပါတယ်။တချို့ဖြစ်စဉ်တွေမှာဆိုရင်ကလေးတွေသွားဖို့ကြောင်းတောင်မရှိတော့ပါဘူး။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာအရွယ်ဆုံးလူတန်းစားအလွာအသီးသီးရဲ့နေ့စဉ်ဘဝတွေမှာလူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းနဲ့လူခွင့်ရေးလှုပ်ရှားသူတွေအပါအဝင်ကာယကံရှင်တွေကပြောပြထားတဲ့အကြောင်းတွေကိုဒီတစ်ပတ်ရဲ့သတင်းတောင်မဆုအစီအစဉ်ကနေစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ။
ဆရာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံတွင်လူခွင့်ချင်းနေကြဆင်းမှုချင်းနေတွေအကြောင်းဒီတပတ်ရဲ့ဇင်းနောက်မတ်ဆူစီစဉ်မှာကုစုံဝင်းလိုက်တင်ဆက်ပေးကြတာဖြစ်ပါတယ်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါလိမ့်ကာဆစ်စတန်နိုင်ငံမှာအနည်းဆုံးလူရေရဲ့၄ပုံတော်ဟာချွတ်ချုံကြစီးရဲမွေးတဲ့အခြေအနေကိုရောက်ရှိနေပါတယ်အလုံးမရှိရတဲ့လက်တလုံးငွေကြေးဖောင်းပွားမှုကြောင့်အခြေအနေတွေပိုပြီးတော့ဆိုးရွားစေတာပါ AB သတင်းဆောင်မတစ်ပုဒ်ကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ဆက်ပေးထားပါတယ်ရှင်
မန်ဘတ်ခန်နော့ဟာကာဇက်စတန်ရဲ့မြို့တော်ဘီရှ်ကက်စင်ကြေဘုံမှာနေပါတယ်အမြဲတမ်းအလုံးမရှိတဲ့သူ့အနေနဲ့သ ူဇနီးနဲ့ကလေး၃ယောက်နောက်ကလေးထိန်နေရတဲ့သူညီမကိုပါတာဝန်ယူထားရတာပ
ါ Against the mistake
မိမကောင်းတဲ့သားကိုစောင့်ရှောက်နေရတဲ့အတွက်မိမကအလုံးမလုံးနိုင်ပါဘူးဆရာဝန်ရဲ့အထူးညွှန်ကြားချက်အရသားကအချိန်မှန်အစားစားဖို့လိုအပ်ပြီးတရက်ကိုဆေးကလည်း၅ချိန်ထိုးရပါတယ်အစားစားပြီးတိုင်းဆေးထိုးရပါတယ်။သားကိုစောင့်ရှောက်ဖို့လိုနေတာကြောင့်မိမကအလုံးမလုံးနိုင်တာပါ။ကျွန်တော်တယောက်တည်းပဲအလုံးလုံးနိုင်ပါတယ်
။မမ်ဘတ်ခနော့အနေနဲ့အင်္ဂါခါက45ဒေါ်လာလောက်ပေးရပြီးဂျန်နာကတော့အစားအသောက်နဲ့ဆေးဖို့ဖြစ်ပါတယ်။အလုတ်ကလည်းနေ့တိုင်းရှာလို့မရပဲဝင်ငွေကလည်းမတည်ကြပါဘူ
း။
တရက်ကို10ဒေါ်လာလောက်ရမယ်အလုတ်ရှာပါတယ်။တစ်ခါတလေတော့9ဒေါ်လာလောက်ပဲရပါတယ်။ကဗီယောကမတိုင်ခင်ကတည်းကဒီလောက်ရနေတာပါအချိန်တွေကအတူတူပါပဲဒါပေမဲ့လည်းအခုကတော့ငွေကြီးပူပြီးကြက်တဲလာပါတယ်အခုလက်ရှိမှာတော့ကျွန်တော်တိတ်ကိုအခက်ခဲတွေ့နေပါတယ်သားကကျန်းမာရေးမကောင်းတာကြောက်ပါအခုဆိုဈေးတွေကတိတ်ပြီးကြီးလာတော့သူ့အတွက်ဈေးဝယ်ဖို့မတတ်နိုင်ပါဘူးဥပမာပြောရရင်သားအတွက်ဈေးဝယ်မယ်ဆိုရင်မိမအတွက်လာစဉ်ဆေးထုတ်ဖို့ဆေးမဝယ်နိုင်တော့ပါဘူးမိမအတွက်ဆေးဝယ်မယ်ဆိုရင်ဒါအတွက်ဆေးဝယ်ဖို့မလုံလောက်တော့ပါဘူ
းအမျိုးသားစီးရင်အင်ကော်မတီရဲ့2020ပြည်နှစ်စီးရင်အချက်လက်တွေအရကာဇက်စတန်နိုင်ငံလူဦးရေရဲ့အနည်းဆုံး4ပုံတပုံဟာအလားတူအခြေအနေမျိုးနဲ့နေထိုင်နေကြရပါတယ်ကိုဗစ် -19 ကပ်ဘေးရောဂါနဲ့ယူကရိန်းစစ်ပွဲအခြေအနေကြောင့်ကာဇက်စတန်မှာစီးရင်မွေးတည်မှုက35ရာခိုင်နှုန်းကနေ38ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဒီစီးအင်းတွေမှာစီးရင်မွေးတည်မှုသတ်မှတ်ချက်ကိုလူတဦးတစ်နှစ်ဝင်ငွေကာဆက်စတန်ငွေချေ96ဆမ်အမေရိကန်ဒေါ်လာ21ဆင့်နဲ့သတ်မှတ်တွက်ချက်ထားတာဖြစ်ပြီးဓာတ်ကလက်တွေအခြေအနေနဲ့မကိုက်ညီဘူးလို့ချွတ်ချုံကျစီးရင်မွေးတည်မှုနဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အိုလီဗာဒီရှတ်တာကပြောပါတယ်။
If we take a realistic measure of poverty,
စီးရင်မွေးတည်မှုကိုလက်တွေ့ကြအောင်တိုင်းတာမယ်ဆိုရင်တော့လူတူချင်းရဲ့အခြေခံလိုအပ်ချက်တွေပြည့်မီရေးအတွက်တစ်လကိုကာဇက်စတန်ငွေချေဆမ်6000လိုအပ်မှာဖြစ်ပြီးနိုင်ငံတွင်းမှာစီးရင်မွေးတည်မှုနှုန်းက80000နှုန်းရှိသွားပါမယ
်။အလို့အကင်မရှိတာနဲ့လက်တလုံးငွေချေဖောင်းပွားမှုကိုအပြစ်ဖို့ကြပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့သူတို့ဝင်ငွေရဲ့73ရာခိုင်နှုန်းကနေ14ရာခိုင်နှုန်းလောက်ကိုစားနပ်ရိက္ခာဝယ်ယူကြကြောင်းကာဇက်စတန်ပြည်သူတွေကတော့ဝင်ငွေရဲ့အနည်းဆုံး80ရာခိုင်နှုန်းလောက်ကိုအစားအသောက်အတွက်သုံးနေကြရတယ်လို့လေကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှတ်တာကပြောပါတယ်ဇွန်လတရနေ့ကစလို့အစိုးရဘက်ကလူမှုထောက်ပံ့ရေးခန်းစားခွင့်တိုးပေးပါတယ်ကာဇက်စတန်အစိုးရရဲ့အလုပ်သမားလူမှုဖူလုံရေးနဲ့ရွှေပြောင်းမှုဆိုင်ရာဝန်ကြီးဌာနကခန်းစားခွင့်ဆိုင်ရာဌာနအကြီးအကဲ Mesh Cabot Kenneship ကအခုလိုပြောပါတယ
်။
လက်ရှိမှာဝန်ကြီးဌာနရဲ့လာစဉ်လူမှုထောက်ပံ့ခြင်းနဲ့ကလေးခန်းစားခွင့်ရယူနေတဲ့မိသားစုက4သိန်းခွဲကျော်လောက်ရှိပါတယ်။ဒီအပြင်ကိုကလေးခန်းစားခွင့်ရယူနေတဲ့မိသားစုက3,600လောက်ရှိပါတယ်။
မြို့တော်မှာအမျိုးသမီးများရဲ့ပြဿနာများဖြေရှင်းရေးအတွက်စင်တာတစ်ခုကိုလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲအစိုးရကဖွင့်လှစ်ပါတယ်။အမျိုးသမီးများရဲ့အခက်အခဲများဆိုင်ရာစင်တာရဲ့ညွှန်ကြားရေးမှူးကတော့ဖာရူဇာခါရာဘေဘာဖြစ်ပါတယ်။
ဘဝစလူချီကဒ
ါသွားစရာနေရာမရှိတဲ့အမျိုးသမီးတွေရှိပါတယ်။သူတို့အတွက်အထောက်အထားဆက်ရွက်စတန်းတွေရရှိရေး၊ကလေးမွေးစင်းတဲ့နိုင်ငံကူးလက်မှတ်တွေရရှိရေးအတွက်ကူညီပေးနေတာပါတဲ့။ကလေးတွေကိုလူမှုစောင့်ရှောက်ရေးအကြောင်းတွေမှာဝန်ထမ်းအောင်လဲစူးစမ်းပေးနေပြီးဒီလိုလှုပ်ပေးခြင်းအပြင်သူတို့အနေနဲ့အလုပ်ရှာဖို့အခွင့်အလမ်းရသွားစေပါတယ်။အလုသမားနဲ့လူမှုဝန်တန်းဝန်ကြီးဌာနလက်အောက်မှာအခမဲ့တင်နန်းတွေရှိနေပြီးအမျိုးသမီးတွေတက်ရောက်တင်ကြားနိုင်တယ်အလုရှာနိုင်တယ်လို့ပြောသွားတာပါမြို့တော်ဘီးချ်ကပ်မှာနေတဲ့အသက်34နှစ်အရွယ်မီရီစာဒီဘာကာဆူဘာကာရောသူမရဲ့ကလေးရှိဦးအတွက်ကလေးထောက်ပံ့ခြင်းရရှိပြီးနှလုံးရောဂါရှိတဲ့သမီးတယောက်အတွက်ဒေါ်လာ100ရပါတယ်ဒါပေမဲ့လည်းငွေချေးဖောင်းပွားမှုကြောင့်လူမှုထောက်ပံ့ခြင်းကမလုံလောက်တော့ပါဘူးသူမရဲ့ခင်ပွန်းဖြစ်သူကစောက်လို့ရေလုံငန်းမှာအလုပ်လုပ်ပေမဲ့အမြဲတမ်းအလုပ်မဟုတ်တဲ့အတွက်စောင်းတွင်ရောက်ရင်အလုပ်မရှိတော့ပါဘူ
း။အောင်တပ်ကနောက်ချက်ဆလေဘုံကျလေ
းကြောက်ချာရှာသည်များကအစားအသောက်လောက်ပဲဝယ်လို့ကြပါတယ်။အခုဆိုရင်စားတော့ကုန်အလုံးကတိတ်ပြီးတော့ဈေးကြီးလာပြီးသူတို့မှာတစ်လအတွက်ကီလို50ဂျုံတိအိတ်ပဲရှိပါတယ်တဲ့။ အလုံးမရှိတာကပြဿနာရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှတ်တာကပြောပါတယ
် The reactions of the government
အရွယ်ကောင်းလူငယ်တွေရုရှားနဲ့ကာဇက်စတန်တွင်ရွှေ့ပြောင်းမှုနဲ့ UK တောင်ကိုရီးယားဒါမှမဟုတ်လဲဂျပန်နိုင်ငံတွေကိုရွှေ့ပြောင်းမှုတွေတိုးလာနေတဲ့ကိစ္စကိုအလေးပေးအားပေးဆောင်ရွက်တဲ့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကရေတိုးဖြည့်ရှင်းချက်ဖြစ်နေပါတယ်ဒါကနိုင်ငံအတွက်ရေရှိဖွံ့ဖြိုးမှုမဟာဗျူဟာမဟုတ်ပါဘူးနိုင်ငံတွင်းမှာဆင်းရဲမွဲတင်မှုကိုရှော့ချနိုင်ရေးအတွက်လူသားအရင်းမြစ်တွေကိုပြပတင်ပို့ပြီးနိုင်ငံတွင်းကိုငွေလွှဲပေးရေးဆိုတာကိုရေရှိဆက်လုပ်လို့မရနိုင်ပါဘူးပြည်တွင်းစီးပွားရေးမှာအလုတ်အကန့်အခွင့်အလန်းတွေဖန်တီးပေးရမှာပ
ါမတ်တကြီးထိုင်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်တင်ဆက်ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အီတလီမှာ89 AD တုန်းကမီးတောင်ပေါက်ပြီးတော့ချော်ရည်တွေနဲ့ဖုံးသွားတဲ့ပွန်ပေမြို့ဟောင်းကြီးကိုနောက်ဆုံးမော်နီးပညာတွေတုံးပြီးတော့ထိန်းသိမ်းနေပါတယ်။တချိန်ကပျောက်ကွယ်သွားတဲ့မြို့ဟောင်းကြီးကိုခေတ်သစ်နည်းပညာတွေနဲ့ရေရှည်ထိန်းသိမ်းထားနိုင်ဖို့ကြိုးစားနေကြတဲ့အကြောင်းမတ်စုပြေမွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ကျောင်းမခေ89 AD တုန်းက Vesuvius မြေတောင်ကြီးပေါက်လို့တမျိုးလုံးချော်ရည်ဖုံးသွားခဲ့တဲ့ပွန်ပေမြို့ကြီးကိုဒီနေ့အထိပြန်လည်တူးဖော်ချဖွေရေးတွေလုပ်နေသလိုတူးဖော်ထားတဲ့နေရာတွေကိုဆက်လက်ထိန်းသိမ်းနိုင်ဖို့လည်းအီတလီတာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်။ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းကြီးတွေကလူဝင်မှုခက်ခဲတဲ့မြေအောက်နေရာတွေရဲ့အခြေအနေကိုစက်ရုပ်နဲ့စောင့်ကြည့်လေ့လာနေသလိုကောင်းငင်ကနေလည်းမောင်းသူမဲ့ drone ရင်သုံးပြီးတော့လေ့လာမှတ်တမ်းတင်နေပါတယ်။အစာဦးကြီးတွေရဲ့ကြံ့ခိုင်မှုလုံခြုံမှုကိုစောင့်ကြည့်လေ့လာနိုင်ဖို့အတွက်နောက်ဆုံးပေါ်နည်းပညာတွေနဲ့ဖန်တီးထားတဲ့ Sport ဆိုတဲ့ဆက်ရုပ်ခွေးနဲ့စမ်းတက်နေတာပါ American အခြေစိုက် Boston Dynamics ကုမ္ပဏီကပြုလုပ်တဲ့ Sport ခွေးဆက်ရုပ်မှာသုံးဘက်မြင်ပုံတွေရိုက်ကူးမှတ်တမ်းတင်နိုင်တဲ့ Laser Scanner တွေတပ်ထားပြီးတော့လူတွေတော်ယုံသွားဖို့မလွယ်တဲ့နေရာတွေကိုသွားနိုင်မှတ်တမ်းတင်နိုင်ပါတယ်အဲဒါကြောင့်အင်မတန်ချင်းမြောင်းသေးငယ်တဲ့နေရာတွေမြေအောက်လှိုင်ကူတွေတဲ့အထီကိုခွေးဆက်ရုပ်သွားပြီးတော့ပတ်ဝန်းကျင်အနေထားတွေကိုမှတ်တမ်းတင်ပေးနိုင်ပါတယ်ဒူးဖော်ရေးပြုပြင်ထိန်းသိမ်းရေးတွေအတွက်တိတ်ကိုအသုံးဝင်တဲ့နောက်ဆုံးပေါ်နည်းပညာဖြစ်တယ်လို့ခွေးဆက်ရုပ်ဖန်တီးသူတွေကပြောပါတယ်
che è uno scanner in grado di acquisire mentre il robot percorre il
suo sito tuare dia de shao ma tuku ma tat tare tou ban mien laser scanner ri ga dau shao yai ku mat ta tare twet ai nya ri ga chin ni ri ko tin sait ti ya nai ma de tamiyo cha ni pinya ri tou myo le la lu ma ya nai ne chin ni myo long chu mu ma shi lu lu ri bwen nai ne nya myo ri twet tait ko tou ban ma de
ပြန်လဲတူးဖော်ထားတဲ့မြို့ဟောင်းနေရာတွေကိုစောင့်ကြည့်ထိန်းသိမ်းတဲ့နေရာမှာရောဆက်လက်တူးဖော်ပြင်ဆင်မောမန်နေတဲ့နေရာတွေရဲ့အခြေအနေတွေကိုပိုပြီးသိရနိုင်အောင်ပါဆက်ရုပ်ခွေးကိုအသုံးပြုတဲ့အတွက်ရှေးဟောင်းမြို့ကြီးအတွက်သာမကဒီမှာအလုံးလုံးနေကြသူတွေအားလုံးအတွက်ပါပို့ပြီးတော့ဘေးကင်းလုံခြုံနိုင်ပါတယ
်ချိမလေ il cane robot ci consente di esplorare e monitorare anche delle strutture
ခွေးဆက်ရုပ်ကြောင့်မြေအောက်တိဆောက်ပုံတွေကိုကျွန်တော်တို့လေ့လာစူးစမ်းလို့ရပါတယ်အထူးသဖြင့်ရှေးဟောင်းပစ္စည်းတခိုးတွေတူးထားတဲ့မြေအောက်လှိုင်ကောင်းတွေအပါအဝင်တာဝန်ရှိသူတွေတွားဖို့အန္တရာယ်ရှိတဲ့နေရာတွေကိုဆက်ရုပ်ခွေးသုံးပြီးစောင့်ကြည့်လေ့လာနိုင်ပါတယ်
။လက်ရှိဆက်ရုပ်နည်းပညာတွေထဲမှာရှေးအပြေးဆုံးနည်းပညာတွေနဲ့လှုပ်ထားတယ်လို့ဆိုတဲ့ဒီခွေးဆက်ရုပ်ကဘလောက်ခက်ခဲတဲ့အတားအဆီးတွေရှိပါစေကြော်လွှားသွားနိုင်တယ်လို့လည်းပြောပါရယ်။ဆက်ရုပ်ခွေးမှာ360ဒီဂရီပတ်လည်ရိုက်ကူးနိုင်တဲ့ကင်မရာတွေပါတာကြောင့်သူ့ရောက်ရာပတ်လည်ကနေရာတွေကိုတိုက်ရိုက်ပြသနိုင်တဲ့အတွက်လူတွေမသွားနိုင်တဲ့နေရာတွေကအခြေအနေတွေကိုဘေးကင်းကင်းမြန်မြန်ဆန်ဆန်နဲ့လေ့လာဆန်းစစ်နိုင်မှာဖြစ်ပါတယ်
။ Le potenzialità di Swot non si fermano qui. Grazie alla partnership con Reply che si occupa di sviluppare
Swot ဆန်းစစ်နေရာတွေအများကြီးရှိပါတယ်။ Swot ရဲ့ AI ဉာဏ်ရည်သူ့ကိုဖန်တီးတဲ့ Reply နည်းပညာလုပ်ငန်းကြီးကြောင့်တခြားစင်ဆာအမျိုးအစားတွေတီထွင်ထည့်သွင်းထားနိုင်ပါတယ်။စေယုတ်ကရိုက်ကူးမှတ်သားတဲ့ချက်လက်တွေကိုချက်ချင်းသုံးသပ်ပြတာမျိုးလက်ရှိမမြင်ရပေမဲ့နောက်ဖြစ်လာနိုင်တဲ့အခြေအနေတွေကိုသုံးသပ်ပြတာမျိုးတွေလုပ်နိုင်ပါတယ်။အထူးပေါ်ရသေးတဲ့နေရာတွေကဒိုက်တာတွေရိုးရင်းပျက်စီးမှုအခြေအနေဘယ်လောက်ရှိနေသလဲ။နောက်လူတွေသွားဖို့ပတ်ဝန်းကျင်ဒီထားအခက်အခဲဘယ်လောက်ရှိသလဲဆိုတာမျိုးတွေအထိတွက်ချက်နိုင်ပါတယ်
။အခုလိုအစ်စ်မြင့်ရှေပြေးနည်းပညာသုံးခွေးဆက်ရုပ်နဲ့ပွန်ပေမြို့ဟောင်းကြီးရဲ့သွားလာဖို့အခက်ခဲနေသေးတဲ့နေရာတွေမြေအောက်နေရာတွေကိုလေ့လာဆောင်ကြည့်မှတ်တမ်းတင်နေသလိုသုံးဖက်မြင့်ရုံလုံးကျစကန်လုပ်နိုင်တဲ့ laser scanner တပ်ထားတဲ့မောင်းသူမဲ့ drone ရင်နဲ့လည်းကောင်းကင်ကနေအခြေအနေတွေကိုလေ့လာနေပါဗျ
။ El primo laser scanner volante
presente sul mercato, perché ha tutta una serie di innovazioni tecnologiche che lo distinguono da un normale drone.
စစ်ကွက်ထဲမှာပထမဆုံးပြန်ဆိုင်တဲ့လေဆာစကန်နာဖြစ်ပါတယ်။တာမန်ဒရုန်းပြင်တွင်နဲ့မတူထူးခြားတဲ့နည်းပညာသစ်တွေအများကြီးပါပါတယ်။သူ့ဘာသာပြတ်တန်းသွားလာနိုင်ပြီးတော့ပြန်တန်းသွားလာနေခြင်းတစ်လျှောက်လုံးကောင်းငင်ကနေပြီးတော့ဗိုင်းမြင်ရတယ်ဆိုတာကို
မောင်းသူမဲ့ဒရုန်းရင်ကိုအဝေးကနေထိန်းချုပ်ဖို့မလိုတဲ့အပြင်ပြန်တန်းသွားနေရင်နဲ့ဘက်ထရီကုန်တော့မဲ့စရာကိုလည်းသူ့အလိုလိုသိအောင်လုပ်ထားတဲ့အတွက်ဘက်ထရီကုန်ကနီးပြီဆိုရင်သူ့နေရာကိုသူပြန်ဆင်းသက်လာမှာဖြစ်ပါတယ်။စမ်းစမ်းနည်းပညာတွေ၊သုံးဘက်မြင်ရုံလုံးကြွမြင်နိုင်တဲ့လေဆာနည်းပညာတွေ၊ကင်မရာတွေကြောင့်ဒရုန်းကနေမှတ်တမ်းတင်ပေးတဲ့အချက်လက်တွေကိုတွက်ချက်ပြီးတ နှီးပညာတွေကိုအသုံးပြုတဲ့အတွက်သိလိုတဲ့အချက်အလက်အတိအကျကိုသိရနိုင်တယ်လို့ရှေးဟောင်းသုတေသနပညာရှင်တွေပြည်သူကတွေကပြောပါတယ်။ Pompey Archaeological Park လို့သတ်မှတ်ထားတဲ့ဒီနေရာကြီးကိုနောက်ဆုံးပေါ်နှီးပညာသုံးပြီးတော့ရေရှည်ထိမ့်သိမ့်နိုင်ဖို့စီမံကိန်းချဆောင်ရွက်နေပေမဲ့ကျွမ်းကျင်ပညာရှင်တွေနေရာမှာဆက်ရုပ်တွေနဲ့အစားထိုးသွားမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။
L'importante è di usare la tecnologia lì dove serve.
Un pensiero e di attendere il progetto è dovete neare ma di pignare con un chanai mo si gibare. Lui regalo ma si va più lo anni ma più pare. Da già di neare con se io qui da mio rene ten ten sao sao da mio lo però ma più la ma ma ho qua u. Se io due gove a gobo genero ma gli due ta va u.
ဆက်ရုပ်တွေကိုပဲအားကိုးသွားမှာမဟုတ်ပေမဲ့တချိန်ကချော်ရီတွေဖုံးခဲ့တဲ့ဒီမျိုးဟောင်းစီနေရာကိုအထီးရောက်ဆုံးတူးဖို့ပြင်ဆင်ထိမ့်သိမ်းမွမ်းမံမှုတွေလုပ်နိုင်ဖို့အတွက်ပွန်ပေမျိုးဟောင်းတာဝန်ရှိသူတွေကရှေ့ပြေးနည်းပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့လေ့လာစူးစမ်းမှုတွေဖန်တီးမှုတွေလုပ်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါမဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့မေယေသနာကျော်တင်ဆက်ထားတဲ့တက်တန်းရောင်သတင်းလွှာအစီအစဉ်ကိုရှုစားနားဆင်ကြအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဖရတန်နိုင်ငံမှာနွေရာသီရဲ့အရေးကြီးဆုံးပွဲလမ်းတစ်ခုဖြစ်တဲ့ Royal Ascot မြင်းပွဲမှာတော့ Ladies Day at Royal Ascot တောင်ဝင် Ascot ပွဲတော့ဂုံတရရှိအမျိုးသမီးများနဲ့မှတွေ့ရတဲ့အုပ်ထုပ်တွေကတော့သူထက်ငါအပြိုင်ပါပဲ။ထုံနှင်းစင်လာရဒီနေ့မှာကတကယ့်အပြန်စားတစားဆင်ထားတဲ့ခေါင်းဆောင်အုပ်ထုပ်တွေဝစ်ဆုံတွေကိုဖြိုင်ဆိုင်ဝစ်ကြတာဖြစ်ပြီးတော့အင်္ဂလန်ဘတ်ရှင်းနယ်မှာရှိတဲ့နှစ်စင်ကျင်းပနေကြမြင်းပွဲရဲ့ကြာသာရင်းနေမှာဒီလိုဝစ်ဖို့ထုံနှင်းစင်လာလို့ဖြစ်နေတာပါဒီပွဲစီစဉ်သူတွေကတော့တရားဝင်စီကံတက်မှတ်ထားတာမျိုးမဟုတ်ပါဘူးဒီနေ့တော့ဒီပွဲကိုဗြိတိရှ်ဘုရင်မကြီးအလစ်ဇဘက်တက်ရောက်မလာဘဲနဲ့သူ့ရဲ့ညီမတော်မင်းသမီးအန်ကပဲတက်ရောက်ခဲ့ပြီးသူကမြင်းပြိုင်ပွဲမဆင်ခင်တော်ဝင်မိသားစုတွေလှည့်လည်တဲ့တန်းကိုရှေ့ဆုံးကနေရထလုံးပေါ်ကဥဆောင်ပေးခဲ့ပါတယ်။ဒီပြိုင်ပွဲမှာရွှေဖလားဆုပေးတာဖြစ်ပါတယ်။ဒီပွဲကိုလာရောက်မယ်ဆိုရင်တော့သူတို့သတ်မှတ်ထားတဲ့ဝစ်စားဆင်မှုပုံစံအတိုင်းဆင်ရင်ကြရပါတယ်။တော်ဝင်အတိုင်းဝိုင်းထုံနှန်းဆင်လာရအမျိုးသားတွေကမနက်ခင်းဝစ်ဆုံဝင်ရပါတယ်။ဒီမှာအပေါ်တဲ့ဝစ်စကုတ်ရဲ့နောက်ပြီးတော့လေစီးနက်တိုင်းရဲ့အုတ်ထုပ်ရဲ့ပါရပါတယ်။မျိုးသမီးတွေဆိုရင်အုတ်ထုပ်ဆောင်ရပါတယ်အုတ်ထုပ်ရဲ့အောက်ခြေကအနည်းဆုံး၄လက်မှအပြားရှိရပါတယ်ဝစ်ဆုံကလည်းတိတ်ကြီးတူတဲ့ဝစ်ဆုံဖြစ်လို့မရပါဘူးရှင်မက္ကဆီကိုနိုင်ငံမှာတော့အစားအသောက်ရင်ကျင်းမှုကျောင်းသားတွေထူးထူးခြားခြားဖက်ရှင်ရှိုးတစ်ခုကျင်းပခဲ့တာပါအစားအစာတွေနဲ့ဖန်တီးထားတဲ့ဖက်ရှင်အဝတ်အစားနဲ့ဖက်ရှင်ရှိုးကိုဇွန်လ18ရက်နေ့ကမက္ကဆီကိုစီတီမြို့တော်မှာကျင်းပခဲ့တာဖြစ်ပါတယ်ဟင်းချင်ရဲ့အသုံးများတဲ့ပစ္စည်းတွေဖြစ်တဲ့အင်ယုတ်တီအသီးကျောက်တွေနောက်ပြီးကိုကိုကက်စင်းနဲ့စတဲ့ပစ္စည်းတွေနဲ့မြို့ပြဝတ်စုံတွေဖန်တီးပြသထားတာဖြစ်ပါတယ်။မက္ကဆီကိုစီတီဆော်ဝါနာခရစ်စတာတက္ကသိုလ်ကဖက်ရှင်ရှိုးကိုလူကြွားတဲ့ဂီတာတွေအကတွေနဲ့ကျင်းပခဲ့ပါတယ်။ဖက်ရှင်ရှိုးပြီးတော့အဲ့ဒီဖက်ရှင်ဝတ်ထည်တွေကိုသူတို့တက္ကသိုလ်ကပြကန်းမှာပြထားခဲ့ပါတယ်ရှင
်။
Netflix online ရုပ်သံလိုင်းမှာလူကြည့်အများဆုံးကိုရီးယားရုပ်သံဇာတ်လမ်းတွေကကစားနေတကယ်ဖြစ်လာပါတော့မယ်။ Netflix မှာလည်းအပေါဆုံးစုတွေလည်းတတိကြီးရထားလို့အခုနောက်ထပ်ကားရဲဆက်ပြီးရိုက်ကူးဖို့ရှိတဲ့ Squid Game ရုပ်သံဇလန်တွေကကစားနည်းတွေကိုအပြစ်မှတကယ်ရှင်ပြိုင်နိုင်မှာဖြစ်ပါတယ်။အဲ့ဒီရှင်ပြိုင်မှုကိုရိုက်ကူးထုတ်လို့မဲ့ Reality ရုပ်သံအစီအစဉ်ကိုထုတ်လို့နေတာပါ။ Squid Game ရုပ်သံဇလန်တွေကကစားနည်းတွေကိုအပြစ်မှတကယ်ပြိုင်ပွဲလုပ်ပြီးတော့ရိုက်ကူးပြသမှာဖြစ်ပါတယ်။အဲ့ကစားနည်းကို Squid Game The Challenge လို့နာမည်ပေးထားပြီးတော့ရှင်ပြိုင်သူ456ဦးပါဝင်ရပါမယ်။ဇလန်နစ်မှာတော့ကစားပွဲရှုံးရင်အသက်လည်းဆုံးရှုံးရတာပါ။ဒီ Reality ရုပ်သံအစီအစဉ်မှာတော့တည်ဆုံးရတာမျိုးမဟုတ်ဘဲနဲ့အလွန်ဆုံးဖြစ်ရင်ဒေါ်လာ 4.56 တန်ပဲမရမှာဖြစ်ပါလေ။ဒီကစားနည်းမှာနိုင်ရတဲ့သူကအဲ့ဒီဒေါ်လာ4တန်ခွဲကျော်ရမှာမလို့ရုပ်မြင်သံကြားမှာပြသမယ်။တိုင်ပွဲရုပ်သံအစီအစဉ်မှာပေးဖို့တင်ရစုကြည့်ရရဲ့အမြင့်ဆုံးစုကြည့်လည်းဖြစ်ပါတယ်။ဇလန်တွေ10ခုဖြစ်ရိုက်ကုန်မဲ့ပြိုင်ပွဲမှာမူရင်းဇလန်တွေကကစားနည်းတွေရောကစားနည်းအသစ်တွေရောပါမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုဗြိတိန်နိုင်ငံမှာရိုက်ကုန်မှာဖြစ်ပြီးတော့လောလောဆယ်တော့အင်္ဂလိပ်စကားပြောတဲ့သူတွေကိုပဲပါဝင်မှုရွေးထားပါတယ်ရှင
် Took my crew to Japan, partied like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်ရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မေသနာကျော်စီစဉ်တင်ဆက်ထားတဲ့တတရသတင်းလာစီရင်ကိုကြည့်ရှုခဲ့ရတာဖြစ်ပါတယ်တင်းလာနေညရဲ့အပတ်စဉ်ကဏ္ဍစီစဉ်တွေကတော့ဒီလောက်ပါပဲရှင်အခုထုံးလွှင့်ပေးခဲ့တဲ့စီစဉ်တွေကိုမနက်ဖြန်အင်္ဂါနေ့မနက်ခင်းမှလေးတိလေးပြန်ပြီးတော့ထုံးလွှင့်ပေးမှဖြစ်တဲ့အတွက်ပြန်ပြီးတော့နှာစင်နိုင်ပါတယ်အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
နိုင်ငံတော်အတိုင်းမင်္ဂတော်ဆန်းစုကြည်ကမွေးနေ့ဆုတောင်းပေးကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းကျမရေကူးဆိုင်ရှာဖို့နဲ့အချင်းချင်းကူညီရိုင်းဖိကြဖို့ပြည်သူတွေစီကိုသတင်းစကားပါလိုက်ပါတယ်ဒီကနေ့တော့ဆန်းစုကြည်ပေါ်ဆွဆွဲခဲ့တဲ့ရဟယင်ငါရမှုဆရာအခရီအမှုကိုဆက်လက်ကြားနာနေချိန်မှာယုံချင်းမတိုင်မီသူရှိတဲ့တွေကမွေးနေ့ပွဲကျင်းပပေးခဲ့ရမှာအခုလိုသတင်းစကားပါခဲ့တာဖြစ်တယ်လို့နေပြည်တော်တရားရုံးနဲ့နီးစပ်သူတွေစီကသတင်းရရှိပါတယ်မွေးနေ့အတွက်ရှင်းနေတွေယူလာပေးတာတွေကိုအတိုင်းပင်ခံကခွဲဝေစားတော့ကြဖို့သူ့အနီးနားကလူတွေကိုပြန်လဲဝေပေးခဲ့တာမြင်ရတယ်လို့တရားရုံးနဲ့နီးစပ်သူက VOA ကိုပြောပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့ရဟင်ငါးမှုဆရာအခရီအမှုကိုနေပြည်တော်တရားရုံးမှာဒီကနေ့ဆက်လက်ကြားနာခဲ့ပါတယ်။တဘောမဘေးကူညီရေးဆိုင်ရာအတွက်အီတလီနိုင်ငံတို့ရဟရင်တစင်းဝယ်ယူရမှာလှုပ်ထုံလုံနည်းနဲ့မညီတာကြောင့်နိုင်ငံဘာသာကိုဆုပ်ရှုပ်စေတဲ့ဆိုပြီးအခရီအမှုနဲ့ဆွဆွဲခဲ့မှုဖြစ်ပါတယ်။ဒီကနေ့ရုံးချိန်မှာစစ်ကောင်စီရဲ့တရားလိုပြတ်သက်တဲ့အနေနဲ့လူကပြန်ဒုတိယဝန်ကြီးဟောင်းဦးစိုးအောင်ကိုအမှုအတွက်ရှင်းနေတွေကအပြန်အလှန်မေးခွန်းတွေမေးမြန်းခဲ့ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းမှာမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကအချက်အလက်တွေကြောင့်ဖြစ်ပေါ်လာခဲ့တဲ့ဥပ္ပဲအိမ်မဲ့ဒုက္ခသည်တွေရဲ့အရေးအတွက်ဟာကမ္ဘာတစ်ဝှမ်းဒုက္ခသည်စုစုပေါင်းရဲ့80ရာခိုင်နှုန်းနီးပါးရှိကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ရဲ့အစီအခံစာမှာဖော်ပြပါတယ်ဒုက္ခသည်အများဆုံးနိုင်ငံတွေဆင်းမှာဆီးရီးယား၊ဗင်နီဇွဲလား၊အာဖဂန်နစ္စတန်၊တောင်ဆူဒါန်နဲ့အတူမြန်မာနိုင်ငံလည်းပါဝင်နေပါတယ်အာဏာသိမ်းပြီးခရက်ကဒုက္ခတွေကြုံတွေ့နေကြတဲ့လူပေါင်း3သိန်းဝန်းကျင်ကိုကူညီနိုင်ခဲ့ပေမဲ့အခက်ခဲတွေကိုကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုပ်မြန်မာနိုင်ငံဆရာကိုစလဲကဒီနေ့ဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ်။ကမ္ဘာပေါ်ကအကြီးအမားဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့တိုလက်ရေနံကုမ္ပဏီနည်းနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပြစ်ပေးမှုပြစ်သည့်စွာကိုမြန်မာနဲ့နိုင်ငံတကာလူထုခြေပြုလူမှုအဖွဲ့အစည်းတွေကဝိုင်းဝန်းတောက်ဆိုလိုက်ကြပါတယ်။
တင်လာနေတဲ့သတင်းကြီးချုပ်ကိုဥတည်မောင်တန်းပြောပြပေးကြတာဖြစ်ပါတယ်။ဒီနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Rod McLean တို့ဖြစ်ကြပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာပါ။ အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်စီစဉ်လေးကိုအစီအစဉ်ပြပြချင်းည7နာရီကနေ7နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA စင်ကိုနားတော်တာဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.